Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ August 10ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးသူမီဒီယာလုပ်ငန်းရှင်တထေးကြီးချင်မီလိုက်ကိုလုံခြုံရေးဥပဒေသင့်နဲ့ဒီကနေ့ဖမ်းဆီးလိုက်ပါတယ်။နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းကြံစီတယ်လို့ဆိုပြီးအသက်82နှစ်အရွယ်ဂျင်မီလိုင်းကိုဖမ်းဆီးသွားတဲ့အကြောင်းသူ့မီဒီယာလုပ်ငန်းကြီးရဲ့တာဝန်ရှိသူတယောက်ကတွစ်တက်ပေါ်မှာရေးသားခဲ့ပါတယ်။သူပိုင်ဆိုင်တဲ့ Next Digital Media Company ရုံးချုပ်ကိုလည်းရဲတွေကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။ Next Media လုပ်ငန်းကနေထုတ်ဝေတဲ့ Apple Daily သတင်းစာ website ပေါ်မှာစီးနှင်းရှာဖွေမှုကိုတိုက်ရိုက်ထုတ်လွှင့်ပြသပါတယ်။နေအိမ်ကနေဖန်ဆီးခေါ်လာတဲ့ဂျင်မီလိုက်ကို Next Media ရုံးချုပ်ကိုလက်ထိတ်နဲ့ခေါ်လာပြီးတော့ရဲတပ်ဖွဲ့ဝင်တရားလောက်ရှာဖွေနေတဲ့သတင်းကန်ထဲမှာလိုက်ပြခိုင်းခဲ့တယ်လို့ live stream လို့ပြသခဲ့တဲ့သတင်းစာဝန်ထမ်းတွေကပြောပါတယ်။အသက်36နှစ်ကနေ82နှစ်ကြာအမျိုးသား9ယောက်ကိုဖန်ဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပေမဲ့ဘယ်သူတွေလဲဆိုတာကိုတော့ပြောကြားခြင်းမရှိပါဘူး။ဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားမှုတွေကိုနှိမ်နင်းဖို့ရည်ရွယ်တဲ့တရုတ်ပြည်မှာကြီးအစိုးရရဲ့လုံခြုံရေးဥပဒေသစ်ကိုဇူလိုင်လမှာထုတ်ပြန်ခဲ့ပြီးကတည်းကဖမ်းဆီးသူတွေထဲမှာမီဒီယာလုပ်ငန်းရှင်ကြီးဂျင်မီလိုက်ဟာအထင်ရှားဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။သူဟာအမေရိကန်ဒုသမ္မတမိုက်ဘန့်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့နဲ့ပြီးခဲ့တဲ့နှစ်ဇူလိုင်လမှာတွေ့ဆုံပြီးတော့ဟောင်ကောင်နိုင်ငံရေးကိုဆွေးနွေးခဲ့တာကြောင့်တရုတ်အစိုးရကသူ့ကိုဝေဖန်ဖြစ်တင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးအစိုးရအရာရှိတယောက်အနေနဲ့ထိုင်ဝမ်ကျွန်းကိုသွားခဲ့တဲ့ချမ်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar နဲ့ထိုင်ဝမ်သမ္မတဆာယီဝိုင်းတို့ဒီကနေ့ထိုင်ပင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။ထိုင်ဝမ်ကျွန်းအပေါ်အခိုင်အမာထောက်ခံတဲ့ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုဝန်ကြီး Azar ကပါခဲ့တဲ့အပြင်ထိုင်ဝမ်ကျွန်းမှာ COVID-19 ကရောဂါကိုအအောင်မြင်မြင်တုံ့ပြန်နိုင်ခဲ့တာကိုချီးကျူးပြောကြားခဲ့ပါတယ်။
The particular focus of both my discussions with President Tsai and of our trip.
Taiwan မှာ COVID-19 ကရောဂါကိုအအောင်မြင်မြင်ထိချုံနိုင်တဲ့ကိစ္စနဲ့ American နဲ့ Taiwan ကြားကျန်းမာရေးအန္တရာယ်ကိုအတူတွဲကာကွယ်တုံ့ပြန်သွားနိုင်ဖို့သမ္မတဆိုင်နဲ့သူအဓိကဆွေးနွေးခဲ့ကြောင်းဝန်ကြီး Azar ကပြောကြားခဲ့တာပါ။သူ Taiwan ကိုလာရတဲ့အဓိကအကြောင်းကလည်းကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်သွားရေးကိစ္စတွေဆွေးနွေးဖို့ဖြစ်တယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ထိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးပို့ပြီးတော့ခိုင်မာအောင်ကြိုးစားတဲ့အနေနဲ့အခုလိုအမေရိကန်ကက်ဘိနက်ဝန်ကြီးအဖွဲ့ဝင်အဆင့်ရှိသူတယောက်ကိုသမ္မတဒေါ်နယ်ထရမ့်ကဆေးလွှတ်တာဖြစ်ပါတယ်။ထိုင်ဝမ်ကိုသူတို့ပိုင်နက်တစ်ခုဖြစ်သဘောထားတဲ့တရုတ်နိုင်ငံကတော့ဝန်ကြီးအေဇာရဲ့ခရီးစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကရောဂါကြီးစတင်ဖြစ်ပွားတဲ့ကဆိုရင်ရောဂါကြောင့်သေဆုံးသူတစ်ရက်အတွင်းမှာ1000ကျော်နဲ့အများဆုံးဆန်းကျင်ဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့တနင်္လာနေ့ညနေပိုင်းအထိသေဆုံးသူ COVID-19 အတည်ပြုလူနာ1900ယောက်နဲ့စုစုပေါင်းသေဆုံးသူ4000ကျော်ရှိပါတယ်။အတည်ပြုလူနာကလည်း6ရက်ဆက်တိုက်အများဆုံးအဖြစ်ဒီကနေ့6200ကျော်ပါတယ်။အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာက2000ကျော်ဖြစ်ပါတယ်။ဒီနိုင်ငံမှာလည်းလောလောဆယ်ကူးစက်သူအများဆုံးရှိနေတဲ့အနောက်မြောက်ပိုင်းရှင်ကျန်းဒေသမှာပြည်ပကကူးစက်လာသူတွေမဟုတ်ဘဲပြည်တွင်းမှာပဲကူးစက်တဲ့သူအတည်ပြုလူနာတဲ့14ယောက်တွေ့ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြည်တဲ့နိုင်ငံပါရီမြို့တော်မှာ COVID-19 ရောဂါကူးစက်သူတွေပြန့်များလာနေတဲ့အတွက်မြို့တော်တွေကစိတ်မြကန်းတလျှောက်လူစီကားတဲ့နေရာတွေကိုသွားရင်ဒီကနေ့ကစပြီးတော့တလမဖြစ်မနေနှကောင်းစီတက်ရမယ်လို့အမိန့်ထုတ်ထားပါတယ်။ဂျာမနီနိုင်ငံမှာတော့ဘာလင်မြို့တော်ကကျောင်းတွေဒီကနေ့ပြန်ဖွင့်ပါတယ်။ရောဂါမကူးအောင်ကာကွယ်တဲ့တစ်ချိန်နဲ့မှကျောင်းသားတွေရဲ့ပညာရေးမထိခိုက်အောင်ဆောင်ရွက်ရတာစိန်ခေါ်မှုတွေရှိတယ်လို့ဂျာမန်ပညာရေးဝန်ကြီးကပြောပါတယ်။လက်ဗတန်နိုင်ငံမှာတရားရေးဝန်ကြီးမယ်ရီကလော့ဒ်နင်းဇာရုကနေနှုတ်ထွက်သွားပါတယ်။ဘေရုတ်မြို့တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်တဲ့တတိယမြောက်ဝန်ကြီးဖြစ်ပါတယ်။ထိရောက်မှုမရှိတဲ့အစိုးရလို့ဆိုပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးတနင်္ဂနွေနေ့ကနှုတ်ထွက်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးလည်းတနင်္ဂနွေနေ့အစောပိုင်းကပဲနှုတ်ထွက်သွားပါတယ်။တစ်ချိန်တည်းမှာပဲလွတ်တော်အမတ်၈ယောက်ထက်မနည်းကလည်းသူတို့တာဝန်တွေကနေနှုတ်ထွက်တယ်လို့ကြေညာခဲ့ကြပါတယ်။ဗီရုစိတ်ကမ်းမှာတူလောင်ထားတဲ့အမိုနီယာနိုက်ထရိတ်တန်ချိန်2900ကျော်ကနေပောက်ကွဲမှုကြီးဖြစ်ခဲ့လို့လူပေါင်း160ထက်မနည်းသေဆုံးခဲ့ပြီး6000ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်ပြည်သူတွေရဲ့မကျေနပ်မှုအရှိန်မြင့်တက်ပြီးဆန္ဒပြမှုတွေဖြစ်နေပါတယ်။ပောက်ကွဲမှုကြောင့်လူပေါင်း2000ခွဲထက်မနည်းနေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်။ ပေရိုမျိုးတော်ပြန်လည်ထူထောင်ရေးအတွက်ဒေါ်လာတန်300နီးပါးကူညီဖို့အတွက်ကမ္ဘာကောင်းဆောင်တွေတနည်းနည်းနေတော့ကကတိပြုခဲ့ကြပါတယ်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတင်းတွေကိုဆက်လက်ကြီးညာပြီးတော့ပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်နေရတဲ့နိုင်ငံစီးပွားရေးနယ်လမ်းပြန်ထူဖို့နဲ့ပုံမှန်အခြေအနေတိုင်းလည်ပတ်နိုင်မှုအချက်၃ချက်ကိုရည်တကြီးလှုပ်ဆောင်ဖို့လိုတယ်လို့အိန္ဒိယဝန်ကြီးချုပ်ဟောင်းမာမိုဟန်စင်ကပြောပါရီ။ပထမဆုံးအနေနဲ့အစိုးရကပြည်သူရဲ့စောင့်နေရေးအခက်အခဲမရှိအောင်ကာကွယ်ပေးဖို့နဲ့ငွေကြေးအထောက်ပံ့ပေးဖို့လိုအပ်ကြောင်းလက်တလော BBC သတင်းဌာနနဲ့အီးမေးလ်ပြန်လည်ဆက်သွယ်ပြောဆိုရမှာစင်ကပြောပါရီ။ကြပြင်စီးပွားရေးလုပ်ငန်းတွေအတွက်လုံလောက်တဲ့ငွေအရင်းနှီးရရှိဖို့အစိုးရအာမခံချင်းတွေအစီအစဉ်တွေလိုအပ်ကြောင်းနဲ့ဖန်တွေလိုငွေကြေးအဖွဲ့အစည်းဆိုင်ရာကိုယ်ပိုင်လွတ်လပ်ခွင့်နဲ့တည်ကြားလုပ်ငန်းစဉ်တွေကတဆင့်စီးပွားရေးပြည်ပြင်ပြောင်းလဲရေးလှုပ်သွားဖို့လိုကြောင်းသူကပြောပါရီ။ကာယောဂရိုက်ခတ်မှုကြောင့်အခုလက်ရှိအိန္ဒိယစီးပွားရေးကအကြဘက်ကိုဥတည်နေတာပါ။ဒါကိုစီးပွားရေးအမြင်သက်သက်နဲ့မဟုတ်ပဲနိုင်ငံတွင်းလူမှုအတိုင်းဝိုင်းအခြေအနေရရကိုရှုမြင်သုံးသပ်ဖို့အရေးကြီးကြောင်းနဲ့စီးပွားရေးကိုအရှိန်အဟုန်နဲ့ပြင်းပြင်းထန်ထန်မှုလိုအပ်ရင်ချင်းဝင်ယူရမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ဟောင်းစင်းကပြောပါရယ်။ဗန္ဒားရေးဝန်ကြီးဖြစ်နှစ်ပေါင်း20နီးပါးတာဝန်ထမ်းဆောင်ခဲ့ဘူးတဲ့စင်းကအိန္ဒိယစီးပွားရေးအဓိကပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုဦးဆောင်ခဲ့ဘူးသူလည်းဖြစ်ပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးနိုင်ငံတွင်းအသွားအလာကန့်ကွက်ချက်တွေရုတ်တရက်တင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တဲ့အပေါ်မှာလည်းသူကပြစ်တင်ဝေဖန်ခဲ့ပါရယ်။လက်ရှိအိန္ဒိယမှာကိုဗစ် -19 ကူးစက်သူ 2.2 သန်းရှိနေပြီးအမေရိကန်နဲ့ဘရာဇီးလ်ပြည်ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပါရယ်ရှင်။ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအားမြင့်အောင်လုပ်တဲ့ဆိုရဲဆွဆွဲချက်နဲ့အမေရိကန်တို့ကဟောင်ကောင်နဲ့တရုတ်တောင်ဝင်ရှိသူ12ဦးကိုတန်ခတ်အရေးယူလိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကလည်းအမေရိကန်တောင်ဝင်ရှိသူတွေအပါအဝင်အမေရိကန်နိုင်ငံသား12ဦးကိုတနင်္လာနေ့ကတန်ခတ်အရေးယူလိုက်ပါတယ်။တရုတ်တို့တန်ခတ်အရေးယူတဲ့အချိန်မှာအမေရိကန်အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Ted Cruz, Marco Rubio, Tom Cotton, Josh Hawley, Pat Toomey နဲ့အောက်လွှတ်တော်အမတ် Chris Smith အပြင်လူအခွင့်အရေးအဖွဲ့အစည်းတွေနဲ့တခြားပရဟိတအဖွဲ့တွေကလူပုဂ္ဂိုလ်တွေပါဝင်ပါတယ်။အမေရိကန်တို့တန်ခတ်တာကိုလက်တုံ့ပြန်တဲ့အနေနဲ့ဟောင်ကောင်အရေးနဲ့ပတ်သက်ပြီးစိုးစိုးဝါးဝါးပြည်မှုနေတဲ့သူတွေအပေါ်မှာတန်ခတ်အရေးယူရလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီဂျင်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကုန်တွေကိစ္စဟောင်ကောင်နဲ့ကိုရိုနာဗိုင်းရပ်စ်ရောဂါအပေါ်တရုတ်တို့ကန့်တွယ်ပုံတွေပါဝင်ကိစ္စအတုံများများကြောင်းအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးကမကြခင်လာရည်တဲ့စိုးစိုးဝါးဝါးတင်းမာနေရပါပြီးခဲ့တဲ့တောက်ကြနေ့ကတော့အမေရိကန်နိုင်ငံကဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့အတူဟောင်ကောင်ရဲ့လက်ရှိနဲ့အရင်ကရဲတပ်ဖွဲ့အကြီးအကဲတွေပေါ်အရေးယူတန်းခတ်မှုတွေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်ခဲ့ရပါရှင်ထိုင်းဆိုရဆန့်ကျင်ရေးကြောင်းသားလူငယ်တွေရဲ့ဆန္ဒပြပွဲနဲ့အပြိုင်ထိုင်းဆိုရကိုထောက်ခံတဲ့ဒါဇင်နဲ့ချီရဲသူတွေကထိုင်းပါလီမန်ရှိမှာတင်းနှံနေကဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့ဇူလိုင်လလေကစပြီးဝန်ကြီးချုပ်ပရယုတ်ချန်တို့ချာဆိုရကိုဆန့်ကျင်တဲ့လူငယ်ဆန္ဒပြပွဲတွေနေ့စဉ်နေပါဖြစ်ပေါ်နေခဲ့တာပါ။လူငယ်ဆန္ဒပြပွဲတွေကိုတံပြန်တဲ့အနေနဲ့ CDPI လို့ခေါ်တဲ့နိုင်ငံအဖွဲ့အစည်းတွေကိုကာကွယ်ရေးတမွေးဝမ်းကြောင်းကြောင်းသားများညှိနှိုင်းရေးအဖွဲ့ကိုဖွဲ့စည်းကြောင်းထိုင်းမျိုးသားရေးဝါဒီဟောင်းစူမေထကူဝန်တို့ကကြေညာလိုက်ပါတယ်
။พวกเราจึงรวมตัวกันจัดตั้งศูนย์กลางประสานงาน
လူငယ်တွေကိုသိထိုးပေးနေတဲ့လူတွေကြောင့်တိုင်းပြည်အနေနဲ့ကြားရမှာကလူငယ်အုပ်စုတွေမိဘဆရာတွေနဲ့တာဝန်ရှိသူတွေကိုသတိပေးခြင်းနဲ့အတွက်ဒီဖွဲ့ကိုဖွဲ့စည်းရတာလို့အသက်46နှစ်အရွယ်ဆုမေခကူဝန်တို့ကပြောပါတယ်။လူစုတစုကလူငယ်တွေကိုစစ်တပ်အစိုးရနဲ့ဘင်းစနစ်ကိုလက်မောထပ်ပြီးတိုက်ခိုက်ဖို့သိထိုးပေးနေတာဟာနိုင်ငံရင်ကျေးမှုနဲ့အစိုးရစနစ်ကိုအကျန်းဖက်ပြီးဖျက်ဆီးတဲ့စီကိုဥတည်သွားစေလိမ့်မယ်လို့လည်းသူကပြောပါတယ်။အငင်းပေါ်မှုတွေရှိနေတဲ့ထိုင်းပြည်စနစ်အုပ်ချုပ်ရေးအပေါ်မှာထုတ်ဖော်ပြောဆိုမှုတွေကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူတွေအကြားမှာပို့ပြီးတော့များပြားလာနေပါတယ်။အခုလိုဒီမိုကရေစီကိုလိုလားသူတွေကိုတံပြန်ဆန္ဒပြမှုတွေပေါ်ပေါက်လာတဲ့အတွက်လူငယ်ရဲ့စနစ်ကျော်ကဝန်ကြီးချုပ်ဟောင်းသက်စင်ရှင်နဝတ်ကိုထောက်ခံသူတွေနဲ့ရှေးဦးဆန်ဝါဒီဆန္ဒပြသူတွေကြားဖြစ်ပွားခဲ့တဲ့ပဋိပက္ခတွေလို့ပြန်ဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေလည်းရှိနေကြပါရဲ့ရှင်။ ဒီကနေ့အင်ဒိုနီးရှားမောင်စီနာဘောင်းမီးတောင်ပေါက်ကွဲရာမှာမိဂိုးပြန်ပြီးပေ16,000ကျော်အမြင့်ထိပန်းထွက်ခဲ့ကြောင်းမီးတောင်နဲ့ဘူမိဗေဒဒေယန်ဒီရဲ့ဆိုင်ယာစီမံခန့်ခွဲရေးစင်တာ PVMBG ကပြောပါတယ်။ဆူမာထရာမြောက်ပိုင်းကာရိုဒေတာမှာရှိတဲ့မောင်စီနာဘောင်းမီးတောင်ဝါကနေပေ2400ကျော်လောက်ထိထူထပ်တဲ့မိဂိုးပြန်ပြီးဖုံးလွှမ်းနေတာကိုလည်းပုံတွေမှာမြင်တွေ့ရပါတယ်။မီဂိုးမြူတွေကအနီးနား12မိုင်လောက်ရွာတွေအထိဖုံးလွှမ်းနေတာပါ။မီးတောင်ကနေချော်ရီတွေစီးလွန်နေတဲ့အကျွဲ့မီးတောင်နဲ့2မိုင်ပတ်လည်လောက်အထိကိုမသွားကြဘူးဒေသခံတွေနဲ့ခီးသွောင်းဧည့်သည်တွေကိုအာဏာပိုင်တွေကတတိပေးထားပါတယ်။ဒီမီးတောင်က2019ဇွန်လတုန်းကနောက်ဆုံးပတ်ကွဲခဲ့တာဖြစ်ပြီးတစ်နှစ်ကျော်ကြာပြီးခဲ့တဲ့စနေနေ့ကထပ်ပြီးတော့လှုပ်ခတ်ခဲ့တာပါ။အခုနောက်ဆုံးမီးတောင်ပတ်ကွဲမှုမှာတော့သေဆုံးမှုတရင်မရရှိကြောင်းနဲ့လေရင်ပြန်တမ်းမှုတွေမှာအနှောက်အယှက်မရှိကြောင်းတရုတ်ပို့ဆောင်ရေးဌာနပြောခွင့်ရကပြောပါတယ်။အင်ဒိုနီးရှားမှာရှိတဲ့မီးတောင်ရှင်120ချို့တွေကမောင်းစင်နာဘောင်းမီးတောင်လဲပါဝင်ပါတယ်။2014ခုနှစ်တုန်းကအင်ဒိုနီးရှားမှာမီးတောင်ပောက်ကွဲမှုကြောင့်လူ16ဦးသေဆုံးခဲ့ရပြီး2016ခုနှစ်မှာတော့6ဦးသေဆုံးခဲ့ရပါတယ်ရှင်။တော်ရရှင်များရှင်တနင်္လာနေ့ညပိုင်းအတွက်နောက်ဆုံးရသတင်းဒီကုနာဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
နိုဝင်ဘာလရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီးရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပေမဲ့အချက်အလက်တွေမှန်မမှန်လာရောက်စစ်ဆေးတဲ့သူအရေအတွက်တိတိတသားနှဲပါနေတဲ့နေရာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစီးရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမအဆင့်ဖြစ်ထုတ်ပြန်ရမှာအချက်အလက်လွဲမှားနေတဲ့ဆိုတော့သတင်းတွေထွက်ပေါ်နေချိန်မှာပဲလာရောက်ကြည့်ရှုတဲ့သူနှဲပါနေတဲ့နေရာတွေလည်းရှိနေတာပါမဲပေးခွင့်ရှိသူစီးရင်မှာလွဲမှားတဲ့အချက်အလက်တွေပါတယ်ဆိုရင်ပြင်ဆင်နိုင်အောင်တင်ပြဖို့လေးရက်သာအချိန်ကျန်တော့ပေမဲ့အခုချိန်ထိမဲစီးရင်ကိုလာကြည့်တဲ့သူတိတိတသားနေနေတော့မဲ့လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ
်တရီတော်ဝန်ထဲဆုံးတယောက်တော့မဲစီးရင်ပါရောက်ရှိရှိသေးချင်ပါတယ်ကျွန်တော်တို့အခုဒီမှာရန်ကုန်တိုင်းမှာ20ရာခိုင်နှုန်းတော့ပဲစာရှိရှိတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လလဲထုတ်ပြန်ခဲ့တဲ့ပထမအဆင့်မဲဆန္ဒရှင်အမည်စီးရင်ကိုတော့ဒီလ9ရက်နေ့အထိ14ရက်ကြာတက်မှတ်ခဲ့ပေမဲ့အမှားအယွင်းတွေများနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်သတင်းတစ်ပတ်ထပ်မံတိုးမြှင့်ထားပါတယ်။မဲစီးရင်လာကြည့်သူတွေအနေနဲ့ကိုယ်အမည်စီးရင်မပါလာခဲ့ရင်ဒါမှမဟုတ်မဲစီးရင်မှာဖော်ပြထားတဲ့အချက်လက်မှားနေရင်နောက်ပြီးတော့မဲစီးရင်မှာအမည်စီးရင်မပါတဲ့သူပါနေခဲ့ရင်ပြင်ဆင်နိုင်မှုအတွက်ပုံစံ3ပုံစံ4နဲ့၄ကငယ်တို့ကိုပြင်ဆင်ဖြည့်ဆွတ်ဖို့လိုပါတယ်။မန္တလေးတိုင်းမှာတော့မနေ့ကအထည်လာချီသူပေါင်း7သိန်းကျော်ရှိနေပြီးအဲ့ဒီတဲကဖြည့်ဆွတ်ပြင်ဆင်မှုတောင်းဆိုလာလျှောက်ထားသူကတော့3သိန်းကျော်ရှိနေတယ်လို့မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးရှိန်ဝင်းကပြောပါတယ်
။3 4 4ကငယ်နဲ့ပြင်ဆင်တာတွေကိုကျွန်တော်ကအများဆုံးပြင်ဆင်သွားပါမယ်။ဒီလမကုန်ခင်ပြီးပြင်ဆင်ပါမယ်။ဒုတိယကြိမ်14ရက်ဆက်ကောင်းမှာဆိုရ။အဲ့တော့အဲ့လိုပို့ပြီးတော့မှန်အောင်တော့များများကြည့်များများပြင်များများမှန်ဆိုတဲ့ရှေ့ကိုရောက်ချင်တဲ့ရည်ရွယ်ချက်ကြီးမှန်းချက်ထားပါတယ်ခင်ဗျာ။
အခုချိန်ထိမဲစင်းလာကြည့်သူနဲ့ပါနေတာကာယောဂါကာလာကြောင့်ဖြစ်နိုင်တယ်လို့အကြောင်းမျိုးမျိုးကြောင့်အမည်စင်းရင်မရှိနိုင်သူတွေအတွက်အွန်လိုင်းကနေတဆင့်ကြည့်ရှုနိုင်မှုကော်မရှင်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလိုတယ်လို့လည်းရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြစမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်အခုကတော့ကိုယ်နာမည်စင်းပါမပါသိချင်တော့အနည်းဆုံးတော့ကျွန်တော်တို့ကရက်ကွက်ရုံးကိုတွားပြီးတော့မှတွားကြည့်မှရမယ်ဒီ only one channel တစ်ခုပဲရှိနေတာအဲ့ဒါကကြတော့ကျွန်တော်တိတ်ပြီးတော့မှဟိုအဆင်ပြေမနေဘူးပေါ့လေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့ထိုင်နေအောင်ဆင်းကိုလည်းဒီ online ကနေထုတ်ပြန်တယ်လို့မျိုးပဲကျွန်တော်တို့ရဲ့ main ဆင်းတွေကိုလည်း online ကနေကျွန်တော်ထုတ်ပြန်နိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့မှ YouTube ရဲ့ဆက်ဆင်းမှုတွေလည်းပုံများလာမယ်ပြင်တာတွေပြတာတွေလည်း online ကနေတစ်စိကျွန်တော်တို့အဲ့လိုမျိုးလုပ်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ပိုကောင်းသွားတာပေါ့
မဲစင်းလာမရှိသူတွေထဲမှာပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲတုန်းကနာမည်စင်းပါပြီးသားဖြစ်လို့ဒီနှစ်မှလာမရှိတော့တဲ့သူတွေနဲ့မဲပေးနိုင်မှုအတွက်ဆိုရင်ကိုမီစီရင်မှန်မှန်ကန်ကန်မဲစင်းမှာပါရမယ်ဆိုတာကိုမသိသူတွေအပြင်ရွေးကောက်ပွဲပေါ်ကိုစိတ်မဝင်စားလို့တွားမရှိသူတွေရှိနေတယ်လို့လည်းသူကပြောပါတယ်လာမယ့်အောက်တိုဘာလထဲမှာတော့ပြင်ဆင်ထားတဲ့မဲဆန္ဒရှင်အမည်စီးရင်ဒုတိယကြိမ်ထပ်မံထုတ်ပြန်မှာပါ2015ခုနှစ်ရွေးကောက်ပွဲတုန်းကမဲပေးခွင့်ရှိသူတွေရဲ့80ရာခိုင်နှုန်းလောက်မဲပေးခဲ့ကြပေမဲ့ဒီနှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်ဟာကာယောဂါနဲ့ကြုံနေရတဲ့အချိန်ဖြစ်နေတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ဒီပေါ်ရော မဲဆန္ဒရှင်တွေကိုယ်နာမည်မဲဆေးနဲ့မှမပါရင်မဲပေးခွင့်ရနိုင်မှုအမားတင်ရှင်ချက်သတ်မှတ်ဆောင်လာတွေကိုပေးပို့ကြဖို့တန်ယုံတွေကလှုံ့ဆော်နေတဲ့အကြောင်းနဲ့ဒီပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲမဲပေးနိုင်ရင်ပြင်ဆင်နေကြတဲ့နောက်ဆုံးအခြေအနေတွေကိုကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။လာမယ့်2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမဲဆန္ဒငယ်ရဲ့ပြင်ပကိုရောက်နေတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံတွေကကြိုတင်ဆန္ဒမဲပေးပိုင်ခွင့်ရှိသူများလျှောက်ထားနိုင်တဲ့ပုံစံ15ကိုဒီလဩဂုတ်လနောက်ဆုံးထားဖြည့်သွင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားတာပါ။ဒါပေမဲ့မဲဆန္ဒရှင်တွေရဲ့မဲဆင်းကိုထုတ်ပြန်တဲ့အခါမှာတော့အမှားရင်းကတော်တော်လေးကိုများနေပါတယ်။ဒီထဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေထဲမှာလည်းနာမည်မပါတာအလွဲမှားတွေဖြစ်နေတာနဲ့ကြုံနေရပါတယ်။ဒါကြောင့်မို့လို့အမှားတွေကိုပြင်ဆင်နိုင်မှုဩဂုတ်လ14ရက်နေ့ည17နာရီနောက်ဆုံးထားပြီးတယုံတွေကိုတင်ထားတဲ့သူတို့ရဲ့ပုံစံ15မိတူနဲ့ပူတွဲပြီးတော့ဆောင်ရွက်ရမယ်တိုက်တွန်းချက်ကိုတော့ကိုရီးယားရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရရည်ဥဆောင်ကြိုးပမ်းနေတဲ့ကိုရီးယားနိုင်ငံကပြောပြပါတယ်
။အဓိကကတော့ကိုရီးယားနိုင်ငံမှာရောရှိနေတဲ့မြန်မာနိုင်ငံသားတွေကသူတို့ရဲ့အမိစင်းကမြန်မာနိုင်ငံမှာရွေးကောက်ပွဲကော်မရှင်ထဲမှာမပါခဲ့တာတွေတချို့ရှိနေတယ်။ဒီမှာကြိုတင်မဲတင်ထားတော့ညာလေမြန်မာနိုင်ငံမှာမဲစင်းမှာမပါလာဘူးဆိုလို့ရှိရင်သူတို့ကမဲပေးခွင့်မရတဲ့အခြေအနေမှာရောက်ရှိသွားမှာဖြစ်ပါတယ်။အဲ့ဒါကြောင့်မလို့တန်ယုံအနေနဲ့ကသူတို့ကဒီမြန်မာနိုင်ငံမှာရှိနေတဲ့ရက်ွက်မျိုးနဲ့အစရှိပြီးပြင်အဲ့မှာရေကောက်ဝဲကော်မရှင်ရဲ့ရုံးမှာမှာဒီပုံစံ15ပါပူးတွဲပြီးတော့ဒီတင်ရမယ်ပေါ့လေတင်တဲ့အချိန်မှာတန်ယုံကနေလိုအပ်တဲ့အချက်လက်တွေကိုထပ်လုပ်ပြီးတော့သူတို့မြန်မာနိုင်ငံသားတိုင်းပဲပေးခွင့်ရရှိအောင်ကူညီမဲ့သဘောမျိုးတန်ယုံကနေထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
ကျပိုင်ရောက်မြန်မာနိုင်ငံသားတွေထဲမှာလည်းပြည်တွင်းကမဲဆင်းထဲမှာမပါတဲ့သူတော်တော်များများရှိနေတာမို့လို့ထတ်တိုးသမက်ရဲ့အမိအမားပြင်ဆင်ဖြည့်ဆွက်ချက်တွေကိုတင်သွင်းကြဖို့လည်းကျပိုင်ရောက်မြန်မာနိုင်ငံသားများအသင်းကဦးတန်းစီကအကြံပေးပါတယ
်ပြည်တွင်းမှာရှိတဲ့အကတ်ထားတဲ့ဆင်းတွေကအမားရင်းတွေအများကြီးဖြစ်နေတဲ့ခါကျတော့ဒါတွေနဲ့ပတ်သက်ပြီးတော့ပေါ့လေရွေးကောက်ပွဲကော်မရှင်နဲ့ပြင်ဆင်ချက်ထုတ်ထားတာကပြင်ဆင်ချက်၃ခုပေါ့လေဒီစားရဲ၃ရက်နဲ့ပြန်တင်ရပါတယ်ပုံစံ15နဲ့16ဖြစ်တဲ့အတွက်ကြောင့်မို့လို့ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့အဝေးရောက်မဲကိုဒီမှာရှိနေတဲ့နိုင်ငံတကာမှာရှိနေတဲ့တန်ရုံကိုပြီးပို့ပြီးတော့မဲပေးပိုင်မှုကိုစီစဉ်ပေးပါတယ်မယ်
ဒီလိုကဂျပန်ရောက်မြန်မာနိုင်ငံသားတိုင်းမြန်မာနိုင်ငံသားဖြစ်ကြောင်းတတ်သိကြနိုင်နေဆိုရင်နိုင်ငံသားတို့ဖွင့်ရင်းနဲ့အညီအလုံးပါဝင်မဲပေးခွင့်ရဖို့စီစဉ်ပေးမယ်လို့ဆိုပေမဲ့တချို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဦးတန်းစွေကပြောပါတယ
်ကျွန်တော်တို့ဒီမှာပေါ့လေမမျော်လင့်တဲ့ပြဿနာလေးတွေကျွန်တော်တို့တွေ့နေရပါတယ်ဒီမှာဂျပန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟိုရှင်စစ်ဆူရလက်ထက်မှာတည်းကနေပြီးတော့ရောက်ရှိနေဆိုင်ပြီးတော့ပေါ့လေဒီကျွန်တော်တို့မဆလာခိကတာဌာနငန်သားဥပဒေရညှိစွန်းပါတယ်ဆိုပြီးတော့ဒီလူကဒုက္ခတွေခံစားပါတယ်ဆိုတဲ့မချက်လေးတွေနဲ့ပေါ့လေကျွန်တော်တို့ဂျပန်နိုင်ငံမှာရှိတဲ့ဗမာနိုင်ငံသားတွေမဲပေးပိုင်ခွင့်ပမာဏငယ်မရအောင်ပေါ့လေဟိုတမင်တက်တက်ချန်စီပြီးတော့လုပ်နေတဲ့ချက်လက်တွေကျွန်တော်တို့ပေါ်နေပါတယ်တပတ်ခါပေါ့လေကျွန်တော်တန်ယုံမှာတရားဝင်ကျွန်တော်သွားပြီးတော့တာမတ်နဲ့ကျွန်တော်တွေ့ဆုံမှုရှိပါတယ
်အကြောင်းအမြဲကြောင့်နိုင်ငံသားတက်တည်မပြနိုင်သူတွေအတွက်လည်းနိုင်ငံတော်ဘက်ကထည့်သွင်းစဉ်းစားပေးဖို့ကိုရနိုင်ထွန်းကတောင်းဆိုပါတယ
်ကျွန်တော်တို့လိုဆိုလို့ရှိရင်တကောင်စင်းလည်းမရှိတော့ဘူးဗျာအဲ့တော့ဟိုတုန်းကတည်းကပြည့်တဲ့အချိန်မှာဒုံခဲ့တဲ့နှစ်ပေါင်းများစွာဆေးအာဏာရှင်လက်အောက်မှာကျွန်တော်တို့လူမျိုးစုံတွေပြည်အပ်ပေးခဲ့တဲ့အချိန်မှာကျွန်တော်တို့ဆိုလို့ရှိရင်တကောင်စင်းရတယ်ကျွန်တော်တို့ထုတ်ပယ်ခံထားရပြီအဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်မဲပေးခြင်းတော့ညာလည်းပဲမဲလုံးဝပေးခွင့်မရတဲ့အခြေအနေတွေဖြစ်နေတယ်ပေါ့ဗျာအခုတကောင်စင်းတော့မပေးစီဒီမှာရှိလို့ရှိမှမတွေ့ရခြင်းမျိုးရှိတာပေါ့အဲ့လိုလူမျိုးတွေကြောင့်လည်းနိုင်ငံတော်အနေနဲ့နေတော့စဉ်းစားသိနေလို့ထင်တယ်ပေါ့လေကိုရီးယားဘက်မှာတော့ဒီဘေးဆန္ဒလာပြီးတဲ့နေ့ကျရင်တော့သူ့ရဲ့မှတ်ပုံတင်သူတိမို့တကောင်စင်းပေါ့လေအဲ့ဒါကိုတော့မိတူကိုပြတ်တာဖို့လိုအပ်ပါတယ်အဲကိုရီးယားနိုင်ငံမှာဆိုရင်မလူမျိုး3000ကျော်ရှိတဲ့အ낵ကနေကိုရီးယားနိုင်ငံကနေပြီးပုံစံ15တင်လာတဲ့လူပေါင်းအခု1998ရှိပါတယ
်အလွဲမားတွေကိုပြင်ဆင်ဖြည့်ဆွက်ပြီးတဲ့ဆိုရင်ရွေးကောက်ပွဲကော်မရှင်ရဲ့မဲဆင်းထဲမှာပါလာပြီးကြိုတင်မဲပေးခွင့်ရမှာပါအဲ့ဒီခါမှာတော့ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံကောင်စစ်ဝင်ယုံအငြင်းတဲ့ကုစရေယုံတွေကိုတွားရောက်ပြီးတော့ကြိုတင်မဲတွေကိုလာမယ့်စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ28ရက်နေ့အတွင်းသက်ဆိုင်ရာနိုင်ငံအလိုက်သတ်မှတ်ရက်တွေမှာကြိုတင်မဲတွေတွားပြရမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မစင်မုံပ
ါယူမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံခြေလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Nearset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်တဲ့ဆောင်မာရီတွင်းဆောင်မင်းညာကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်။ TVB တင်းပတ်တဲ့ချင်ပါမယ်ကြည်တော်စုငင်းချင်းညီလာခံမကြိုက်ဘူးအစိုးရနဲ့ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနှစ်ရက်ကြာအကြိုဆွေးနွေးပွဲတစ်ခုဒီကနေ့စတင်ရမှာသဘောတူညီချက်တချို့ရခဲ့တဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစော်ပါပြည်ထောင်စုငင်းချမ်းညီလာခံ27ရာစုပင်လုံဇုတ်ကအစီဝေစတင်နိုင်ရေးမှာအဓိကကျတဲ့တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာအကျိုးညှိနှိုင်းအစည်းအဝေးကိုနေပြည်တော်အမျိုးသားပြည်နယ်တင့်မြက်ရေးနဲ့ငင်းချမ်းရေးဘူဌာနမှာဆွေးနွေးခဲ့ကြတာပါဒီကနေ့ဆွေးနွေးရမှာတော့သဘောတူညီချက်တစ်ခုထပ်မံရခဲ့ကြောင်းအစိုးရငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုအခုလိုပြောပါတယ်
ဒီနေ့တော့ဒီနေ့အကောပတ်သက်ပြီးကျွန်တော်တို့ပြင်ဆင်ရတာစိတ်ပိုင်းတော့ရှိတယ်။အဲဒီကစိတ်ပိုင်းဖြစ်လို့တော့ NC အပလီကေးရှင်းကတော့တော်တော်ချက်ချင်းဖြစ်ပြီးတော့ကျွန်တော်တို့ကြားထဲမှာဒီမှုရှိတဲ့အတွက်15ကျပ်ဖြစ်လာနိုင်တယ်ဆိုတော့အပိုင်းနှစ်ကတော့ကျွန်တော်တို့ငွေရတာတော့ရှိရအပိုင်းသုံးတော့ဒီနေ့ကျွန်တော်တို့များတော့ကျွန်တော်ချက်မဆွေးနေတဲ့
အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCA SEAO ကိုယ်စားလှယ်အဖွဲ့တွေဟာဒီလ၄ရက်နေ့နဲ့၅ရက်နေ့ကနောက်ဆုံးအကြိမ်တွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲမှာ27ပင်လုံးမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ် Union Accord အစိတ်ပိုင်း၃အတွက် NCA အပြည့်အစုံချုပ်ဆိုင်ရာမူပေါင်းပြောင်းလဲညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပေါ်မှုနဲ့ဖက်ဒရယ်အခြေခံမှုလမ်းညွန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့တာပါအပိုင်း၁ NCA အပြည့်အစုံချုပ်မူပေါင်းပြောင်းလဲညှိနှိုင်းရေးမှာအချက်၅ချက်အနက်ကအရင်ဆွေးနွေးပွဲမှာ14ချက်သဘောတူညီခဲ့ရကဒီကနေ့နောက်ထပ်တစ်ချက်ထပ်မံညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်အပိုင်းနှစ်2020ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပေါ်မှုအပိုင်းမှာတော့ဇယားနှစ်ခုအနက်ကဇယား၁ကိုဆွေးနွေးထားပြီးဇယား၂ကိုဆွေးနွေးဖို့ကြံရှိနေစေဖြစ်ပါတယ်အပိုင်းသုံးဖြစ်တဲ့ Federal အခြေခံမှုလမ်းညွန်မှာတော့အချက်၈ချက်မှာနှစ်ချက်သဘောတူညီချက်ရရှိထားပြီးအကြံချက်တွေကိုဒီနေ့ဆက်လက်ဆွေးနွေးခဲ့တာပါဒီနေ့ဆွေးနွေးပွဲဟာနေကင်းတနားရီမှာပြီးဆုံးခဲ့ပါတယ်တိုင်းသားလက်နက်ကင်ကိုယ်စားလှယ်တွေဟာဒီနေ့ဆွေးနွေးတဲ့အချက်တွေကို PPST ကငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကိုတင်ပြအတည်ပြုချက်ရယူပြီးမနေ့ဖန်မနေ့မှာအစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်PPST ညီနိုင်အစည်းအဝေးမှာအဓိကဆွေးနွေးနေတဲ့အချက်ကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။သူကစံပေါ်ကပြောတာတော့ဒီတော်စုအစင်းဆိုရင်တော့ဖွဲ့စည်းဖို့အခြေခံဥပဒေကိုသုံးမယ်။ဒီနယ်အဲ့ဒီမှာဒီအစင်းမှာတော့အခြေခံဥပဒေကိုသုံးမယ်။ကျွန်တော်တို့ကဒီတော်စုမှာလည်းဖွဲ့စည်းဖို့အခြေခံဥပဒေသုံးရင်ဒီနယ်မှာလည်းဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးရမှာပေါ့။ဒါမဲ့လို့ရေးဆွဲတာတွေပြဋ္ဌာန်းတာတွေကတော့သူရတမကျန်နေကြီးဘလို့ရေးရေးပေါ့လေတံငယ်ရတော့အဲ့ဒီဒီနယ်အဆင့်မှာတော့ဒီမှာပြေသုံးပါပေါ့
ဒီချက်ပေါ်နှစ်ဖက်ပြည်လည်မှုရရင်မနေ့ဖန်မှာသဘောတူညီချက်အစ်စ်ထက်မှန်ရရှိမှာဖြစ်ပါတယ်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံဇုတ်ကအစည်းအဝေးကိုတော့ရှေ့တည်င်းသက်ဗုဒ္ဓဦးနေကစပြီး3ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေတည်င်းပေးပို့တာဖြစ်ပါတယ်
လနဲ့တိုင်မီပခတ်တဲ့ကြောင်းရခိုင်နောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြနေပလောဝမြို့နယ်ကထောင်နေရှိတဲ့ဒေသခံတွေဟာဒီအပိုင်းတွင်ထပ်မံထွက်ပြေးလာနေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်တန်နိုင်ပါတိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်ထိခိုက်တိုက်စုံမှုတင်းတွေနဲ့အတူနောက်ထပ်ထောင်ရှိတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒုက္ခတွေရေဆောင်ရွက်သူတွေကပြောဆိုခဲ့ကြတာပါရတိတော်မြို့နယ်မှာဆိုရင်လေဒီအပိုင်းတွင်မှာပြစ်ခတ်မှုတွေရှိနေတာကြောင့်မယူမြေကန်တစ်ချောက်ကထောင်နေရှိတဲ့ဒေသခံတွေထွက်ပြေးခဲ့ရတဲ့ကြောင့်ရတိတော်မြို့နယ်မြို့သားလွတ်တော်မှဥခင်ပေါင်းလက်ကပြောပါတယ်
ဟုတ်တယ်အဲ့ဒီဒီတော့မြို့နယ်ဝီဝီအရှိတ်တန်းရောအလောက်ကရောအလုံးကြီးကြီးလေးလေးကြီးကြီးဆက်ရောက်ကြပြတော့ရောရောပါတယ်ဆက်ပြေးကြတယ်အရှိတ်ရည်နဲ့ပြန်ရရတယ်အတိအကျထုတ်ပြတာကဒီတော့မြို့နယ်ထိမှဒီမြူကြီးအလုပ်ကတန်းကြီးကပြန်ရောရောရောချောက်ထုတ်ပြနေတာရှိတယ်မြို့နယ်ကသာပြီးတော့ဒီမှာလေးစစ်ကြောက်တက်လာတော့ဒီကကျင်းနေရှိတာလည်းဘုံကြီးရတယ်ဒီတော့
လက်ရှိချိန်မှာတိုက်ပွဲတွေကြောင့်ရသေးတော်မျိုးပေါ်မှာခိုလုံကြရတဲ့စစ်ဆောင်ဦးရေဟာလည်း3000နီးပါးထိရှိလာတာကြောင့်စောဝဲနေရဲ့ခက်ခဲတွေနဲ့ပါကြုံနေရတယ်လို့လည်းဥခင်မောင်လကပြောပါတယ
်။နေရာထက်ဆက်ခက်ခဲတယ်။အရင်ရှိတဲ့လူတွေကဘာသာမဖိနိုင်ဘူးရသေးတော်မျိုးပေါ်မှာအစိုးရစီရာဇဝတ်လျှောက်တာရှိတယ်။အစိုးရလည်းချမှတ်ပေးဘူး။
လက်ရှိရှင်ဒီရခိုင်ပြည်နယ်တိမှာလက်နက်ကင်ပဏိပခတ်တွေကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ဆောင်ဦးရေ2000ကျော်တိရှိနေပြီအဲ့ဒီထဲက60ရာခိုင်နှုန်းဟာကလေးတွေနဲ့စစ်ရှင်နေအောက်တွေဖြစ်တယ်လို့လည်းစစ်ဆောင်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေယုံ REC ကထုတ်ပြန်ထားပါတယ် အခုရပိုင်းတွင်မှာလည်းတိုက်ပွဲတွေကြောင့်ရတဲတောင်ကြောက်တော်နဲ့ပလောဝမြို့နယ်တကဒေသခံတွေဟာစစ်တပ်မျိုးပေါ်ထိထွက်ပြေးလာနေကြတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့မဖြူဖြူတန်းကပြောပါတယ
်ပလောဝမြို့နယ်နမတာရဲနောက်ပြီးတော့ဟိုဟာကျေးရောက်ခိုင်းနေအဲ့ဒီမျိုးနယ်တွေကရောက်လာပြီလေနောက်ပြီးတော့ပန်းတိုင်းကြောက်တော်မျိုးနယ်ပန်းတိုင်းရဖွင့်စီရနောက်ပြီးတော့ဒေသတော်မျိုးနယ်ချင်းစီရအဲ့ဒီပြည်တော်တွေကရောက်လို့ရှိတယ်ကုန်းလုံးပေါပြီးတော့လူဦးရေ60ကျော်လောက်ရှိတယ်။အင်ဆောင်စုက20နဲ့60ရှိနေရှိပါလေ
။လက်ရှိချိန်မှာစစ်တပ်မျိုးပေါ်မှာစစ်ဆောင်စခန်း30ကျော်ထိရှိနေပြီးစစ်ဆောင်ဦးရေ1000ကျော်ထိရှိနေပါတယ်။မကြသေးခင်လက်တွေကတိုက်ပွဲတွေကြောင့်ပလောဝမြို့နယ်နမတာကြီးရွာကနေထွက်ပြေးလာတဲ့ဒေါ်မတ်စောရိုင်ကတော့စောဝဲနေရဲ့ခက်ခဲတွေကြောင့်စစ်တပ်မျိုးထိဆက်လက်တင်းချောင်လာခဲ့ရတယ်လို့ပြောပါတယ်
။ပေးဆောင်ဖက်မှာကျမတို့ငါလိုက်စားပြီးတန်းထားအောင်ဖြစ်ပါတယ်။ပြေရှင်းမှာစာဝန်နေတဲ့ဆင်ပြေလို့ကျောက်တော်ကနေရစစ်တွေကိုထွေးပြလာတယ်စစ်တွေကရတာကပြေကျော်လို့ရှိသေးတယ
်ကိုဗန်90ကယောဂာနဲ့ဂျုံနေရရှင်အတိအခက်ရဆွေးကြဖို့ကုလသမဂ္ဂတွင်ရင်မှုချုပ်တမကမြန်မာနိုင်ငံရှေ့ဆိုင်တန်တမန်တွေနဲ့အကူအညီပေးရအဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်အခုချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါလက်နက်ကင်မင်းပခတ်တွေကြီးထွားလာနေတာကြောင့်စစ်နဲ့ရိုက်ခါပြက်လက်မှုနဲ့အိုးအိမ်ဆုံးခွာရတဲ့ရှင်တွေပို့ဆိုးလာမှာဆိုရင်ကြောင့်လည်းနိုင်ငံတကာအကူအညီပေးရအဖွဲ့20ကလည်းမကြသေးခင်ကပဲတတိပေးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတတိပေးပို့ထားတာပ
ါမလေးရှားနိုင်ငံပြည်နယ်ပြည်နယ်မှာမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေထိုင်ရာအရက်မှာကိုဗစ် -19 ကပ်ရောဂါပိုးကူးစက်မှုတွေတွေ့ရှိတဲ့သတင်းကြောင့်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးရေးပါပါ။ကပ်ရောဂါနဲ့ကြုံနေရတဲ့မလေးရှားနိုင်ငံမှာနောက်ထပ်ရောဂါကူးစက်မှုအတည်ပြုလူနာတွေကိုပြည်နှံပြည်နယ်မှာတွေ့ရှိပြီးတဲ့နောက်တန်လျာလူနာတွေရှိမရှိဆက်လက်စစ်ဆေးနေတာဖြစ်ပါတယ်။မနေ့တုန်းကတော့မလေးရှားကျန်းမာရေးဝန်ကြီးဌာနကအတည်ပြုလူနာတဲ့နောက်ထပ်45ရာခိုင်အတည်ပြုခဲ့ရမှာပြည်နှံပြည်နယ်လည်းပါဝင်တဲ့အတွက်နောက်ဆက်တွဲကူးစက်မှုတွေရှိမရှိစစ်ဆေးနေတာလို့လည်းမလေးရှားနိုင်ငံအခြေစိုက်ဒါနကုတလနိုင်ကူညီမှုအသိဥက္ကဋ္ဌကိုရဲမင်းထွန်းကပြောပြပါရစေ
။တမန်စာရီရမ်ပိုက်ဇလန်ပါရူဖရိုက်မှာတကူသူနာစဘရန်ဂျာရအဲ့ဒီမှာတကူဟောက်ကူပေါင်းနေရသေးတာပေါ့တော့။အဲဒီတော့အဲ့လိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီနေရာတကူကိုသူကဟိုနော့ဒေါင်းချချန်ချမချလို့ရှိရင်သူကအဲ့ဒီတစ်ဝက်ကိုစစ်တော့တာပေါ့ဒါသူဒီကတော့တော့သူနေခဲ့တဲ့နေရာနောက်ဟုတ်နေတယ်ဆိုတော့ကျွန်တော်ဖလက်တင်လာဆိုတော့စဘရန်ဂျာကိုဖလက်တင်မှာတော့တော်တော်များများကျွန်တော်နိုင်ငံခြားသားများရတယ်ကျို့သူအဲ့လိုမျိုးဒီပေါ့ဝင်ကြီးပြန်နိုင်တဲ့အခြေအနေမျိုးဆိုတော့လော့ဒ်ဒေါင်းချလိုက်တယ်လော့ဒ်ဒေါင်းချပြီးတော့အဲ့လားပေါ့ဝင်ကြီးမှာရှိတဲ့လူကောင်းလုံးကိုစစ်တာပေါ့လေ။ဒါကြီးသူသတိပေးတယ်အဲ့ဒီပေါ့ဝင်ကြီးကလူစစ်စစ်ပို့ပါရအောင်လို့
။အဲ့ဒီနေရာတွေမှာကိုဗစ်ပိုးကူးစက်သူတွေတွေ့ရှိနေရလို့အဲ့ဒီတန်ကြီးအတွင်းမှာနေထိုင်နေကြတဲ့မလေးရှားနိုင်ငံသားတွေနဲ့မြန်မာပါဝင်နိုင်ငံသားတွေကိုကျန်းမာရေးဌာနက PPE ဝတ်စုံတွေနဲ့နေအိမ်တိုက်ခန်းတွေမှာတန်ရရှိတဲ့လူနာတွေကိုလိုက်လံစစ်ဆေးရှာဖွေနေတာပါ။ရက်ွက်အတွင်းအဝင်ထွက်ရှိတဲ့နေရာတွေမှာရဲတပ်ဖွဲ့ဝင်တွေဟာစစ်ဆေးဂိတ်တွေချပြီးတော့စောင့်ကြည့်နေကြသလိုယောဂဘိုးတွေ့ရှိခဲ့တဲ့ရက်ွက်တွေမှာCOVID-19 ယောဂဘိုးဆိုင်ရာကာကွယ်ရေးအရေးပေါ်စီကံတွေကိုလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေဟာအပန်းချက်ဆက်တွေကိုအသုံးပြုပြီးသတိပေးနေတယ်လို့လည်းပြောပြပါတယ်။ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်ချက်တွေကြောင့်အလုတ်ကိုင်းတဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့အဖမ်းဆီးတွေလည်းကြုံနေရတာပါ။မလေးရှားကျန်းမာရေးဝန်ကြီးဌာနဘက်ကတော့ဒီကနေ့ပဲ COVID-19 ကူးစက်သူလူနာသစ်11ယောက်ကိုထပ်မံအတည်ပြုခဲ့တဲ့အတွက်အခုဆိုရင်သေဆုံးသူ125ယောက်ပါဝင်ကူးစက်မှုပေါင်း9000ကျော်တိရှိနေပါတယ်ရှင်။စစ်မှတ်အေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဘက်ဖလန်နဲ့ဂျိုနီလိုတင်စားခေါ်ဆိုကြတဲ့အင်္ဂါဂျိုကိုစူးစမ်းလေ့လာဖို့အာကာသယာဉ်လွှတ်တင်ရေးအစီအစဉ်တွေဟာကိုဗစ် -19 ကပ်ရောဂါဘေးကြောင့်နှောင့်နှေးနေတာကနေအခုတော့ပြန်ဆနေကြပါပြီ။ဒီကြောင့် AP သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ကျွန်မခွန်ယူပါ။အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံကအာကာသစူးစမ်းလေ့လာရေးရင်ငယ်ဟုတ်ကိုပြီးခဲ့တဲ့သတင်းဘက်ကအင်္ဂါဂျိုပေါ်လွှတ်တင်လိုက်တာကြောင့်အခုဆိုရင်အင်္ဂါဂျိုစူးစမ်းလေ့လာရေးထိပ်တိုင်းနိုင်ငံအနေငယ်ထဲမှာပါဝင်သွားပါပြီ။ဥရောပနဲ့ရုရှားတို့ကလည်း ExoMax အာကာသစူးစမ်းလေ့လာရေးပူးရဲအစီအစဉ်ရဒီနှစ်နွေရာသီမှာအာကာသယာဉ်လွှတ်တင်မယ်လို့ခန့်မှန်းထားပေမဲ့ COVID-19 ကပ်ရောဂါကြောင့်ခီးသွွာလာမှုတွေပိတ်ပင်ထားတဲ့အခြေအနေကြောင့်ရောဒီမတိုင်ခင်ကတည်းကနည်းပညာဆိုင်ရာပြဿနာတွေအပေါ်စိုးရိမ်ကြောက်ကြမှုတွေကြောင့်ပါအချိန်နောက်ဆုတ်ထားခဲ့ကြရတဲ့အကြောင်း Project ဆိုင်ရာသိပ္ပံပညာရှင် George Bago ကပြောပါတယ်
What we found was that for every 100 days
ကျွန်တော်တို့အချိန်စီရမှာရက်တရာတိုင်းတပြည့်ပြည့်စုံအောင်လုပ်ရမယ်အစီအစဉ်တွေချမှတ်ထားပြီးသားပါ
အခုဆိုရင်ဆွဲထားတဲ့ချင်းစရာတိုင်းပြီးခုရပောင်း125ရက်သုံးလိုက်ရပါတယ်ဒီလိုဒီနှစ်ဇန်နဝါရီလကိုပဲကြည့်ရင်ပြီးရမဲ့သမတ်ချင်းတွေကရန်ကုန်မြင်းမြန်ဆန်ဆန်ကုန်သွားတယ်ဒီပေါ်ရင်နဲ့မှလာကြတော့ COVID-19 ကကျွန်တော်တို့ကိုထိခိုက်လာစေတယ်နိုင်ငံကနဲ့ပူးပေါင်းဆောင်ရွက်နေကြရတာဖြစ်တာကြောင့်အခုတော့ဌာနအများပြအလုပ်တွေရပ်ကုန်ကြပါတယ်အဲဒါကြောင့်ပူးပေါင်းမလားမပူးပေါင်းမှုလားဆိုတာကိုဆုံးဖြတ်ခဲ့ကြရတာပါ
တင်ခါချိုးကိုရောက်သွားဖို့နှစ်ပေါင်းများစွာအစွမ်းကုန်အထောက်ကျူပန်းခဲ့ကြပေမယ့်ရင်တွေပောက်ခွဲသွားတာမီးလောင်သွားတာဂျိုးဟောအစင်းတိုက်မိပြီးပျက်စီးသွားတာတွေကြောင့်ဒီဆယ်စုနှစ်တွေအတွင်းပျက်စီးဆုံးရှုံးမှုတွေဟာ90ရာခိုင်နှုန်းကျော်လာခဲ့ပါတယ်။တင်ခါချိုးဘောကိုအာကာသယာဉ်တွေ၈ချိန်တိုင်တိုင်လွှတ်တင်နိုင်ခဲ့တာကတော့အမေရိကန်ပြည်ထောင်စုဖြစ်ပြီးပထမဆုံးချိန်က1986ခုနှစ်မှာလအနှဲငင်ချပြီးလွှတ်တင်ခဲ့တဲ့ Beacons အာကာသယာဉ်တင်တဲ့နှစ်တို့ဖြစ်ပါတယ်။ပြည်ထောင်စုဓာတုဗေဒပညာရှင် Roslyn Flinklin ရဲ့နောက်မှာအမည်ပေးထားတဲ့အစစ်မြေဤပညာသုံးကိရိယာတွေတတ်ထားတဲ့ဂျိုစင်အာကာသယာဉ်ငယ်ဟာအင်ခါဂျိုမျက်နှာပြင်အောက်မှာအသက်ရှင်ခဲ့တဲ့ဇီဝဖြစ်စဉ်ထောက်ထားတွေတူးယူနိုင်လိမ့်မယ်။ဒါ့အပြင်ဂျိုပေါ်မှာရင်ရှိခဲ့သလားဆိုတဲ့အထောက်ထားတွေကိုလည်းရယူပေးနိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြတာပါ။ဒါနဲ့ပတ်သက်လို့ Mr. Bargo ကအခုလိုပြောပါတယ
်။ Analyze samples from using the order of 6 to 10 centimeters.
ဒီအောက်အနည်းနှလမနဲ့သုံးနှမအတွင်းကမြေသားနမူနာတွေကိုစူးစမ်းလေ့လာကြပါလိမ့်မယ်။ Exomas ကတည်သွားတဲ့လူလူစက်ကလေးကတော့တကယ်တမ်း6ပြည့်အနည်းထိတူးနေပါလိမ့်။နေနေတူနိုင်လေအောက်ပိုင်းမှာတက်တန်းပူရင်းတဲ့ဇီဝဖြစ်စဉ်တွေကိုပူပြီးလေ့လာနိုင်လေပါပဲ
။ကမ္ဘာမြေကြီးနဲ့အနားဝန်းကျင်ကဂျူရီချာအကောင်းဆုံးလက်ပတ်သွားလာနိုင်ဖို့အင်ကာဂျူဘော်ကို26လမှတစ်ချိန်သာအာကာသယာဉ်လွှတ်တင်နိုင်မှာပါ။ဒါကြောင့်နောက်တစ်ချိန်လွှတ်တင်နိုင်ဖို့ဆိုတာကတော့2022ခုနှစ်စက်တင်ဘာလမှသာဖြစ်နိုင်မှာလိမ့်မယ်။လုံငန်းဆောင်တာတွေနှောင့်နှေးကြံ့ကြာနေကြရပေမဲ့လေအိဆိုမတ်ဂျိုဆင်းရင်ဟာအင်ကာဂျူဘော်မှာအရင်ကတက်ရှိတွေရှိခဲ့သလားဆိုတဲ့အထောက်အထားတွေရှာဖွေနိုင်လိမ့်မယ်လို့မစ္စတာဘာဂိုကအပြည့်အဝမျှော်လင့်ထားပါတယ်ရှင်ကျွန်မခွာညိုပ
ါဗီအိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ခံရမှုနဲ့ပြန့်ပွားမှုကိုထိန်းချုပ်လာနိုင်တဲ့အတွက်ပြည်သူအများစုဟာအစိုးရရုံးပိတ်ရက်တွေမှာနေရာဒေသတစ်ခုကနေအခြားနေရာဒေသတစ်ခုစီကိုသွားလာလည်ပတ်မှုတွေပြုလုပ်လာခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းအများစုဟာလည်းပုံမှန်နေထားတိုင်းပြန်လည်လည်ပတ်လာကြတာကိုတွေ့မြင်ရပါတယ်။ပြည်သူတွေအနေနဲ့လက်ရှိချိန်လေးပေါ်မှာဘလို့သုံးသပ်နေသလဲဆိုတာကိုကြည့်ကြရအောင်ပါ။ကမ္ဘာကရောဂါ COVID-19 ကြောင့်ကူးစက်မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လူစုလူဝေးတွေကန့်သတ်ခဲ့သလိုလူစီကားရာနေရာတွေနဲ့လူသွားလာများတဲ့ဒေသတွေကိုပိတ်ထားခဲ့ရပါသေးတယ်အဲ့ဒီလိုအချိန်တိုင်းတာတစ်ခုထိကန့်သတ်မှုတွေကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများပြားဟာထိခိုက်ခဲ့ရပါတယ်။ရန်ကုန်မြို့ကစားသောက်ဆိုင်လုပ်ငန်းရှင်တဦးကတော့ကိုဗစ်ကာလအတွင်းမှာအတိုင်းတာတစ်ခုထိသူဆိုင်ကိုပိတ်ထားခဲ့ရတဲ့အတွက်စီးပွားရေးရထိခိုက်ခဲ့တယ်။ဒါပေမဲ့လည်းအများနဲ့ဖြစ်တဲ့အတွက်ပြန်လည်ထူထောင်ဖို့ကြိုးစားနေရကြောင်းကိုခုလိုပြောပြပါတယ်
။ဒီကမ္ဘာလုံးရိုက်ခတ်တဲ့ကြက်ချစ်တဲ့အတွက်ကြောင့်စီဝါရရအားလုံးနဲ့အတူဆိုးဆိုးဝါးဝါထိခိုက်ကြရပါတယ်ကျွန်တော်တို့ဒီထိခိုက်တယ်ဆိုရင်လည်းကျွန်တော်တို့အတိုင်းပြည်မှာအပြင်အလောက်ကြဲကြဲပြန့်ပြန့်မဖြစ်ပေမဲ့လည်းဘာပဲပြောပြောကျွန်တော်တနေငင်းဒဇင်ပါဆိုသလိုအားလုံးကခံစားကြရပါတယ်အဲ့တော့အားလုံးကစီဝါရရအကုန်လုံးကပြိုလဲကုန်တဲ့သဘောရှိပါတယ်ရင်းရင်ပြိုလဲသွားတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီကနေပြီးတော့ပုံမှန်လေးကျွန်တော်တို့လမ်းလျှောက်နိုင်ဖို့အတွက်ကတော်တော်ကြီးကိုလိုအပ်ပါသေးတယ်နိုင်ငံတော်အစိုးရလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ဈေးကွက်တွေပေါ့နော်အရင်လဲမှုတွေကိုကုစားတဲ့အနေနဲ့ဖြည့်ဆည်းပေးနေတာတွေကိုဗစ်ကျင်းွေတွေထုတ်ပေးနေရတယ်ကျွန်တော်တို့ကြားသိရတဲ့အတွက်ကြောင့်အင်မတန်ဝမ်းနဲ့ဝမ်းသာပါတယ်။တဖိတ်ဆိုင်လုပ်ငန်းတွေကိုလည်းထုတ်ချပေးနေပါတယ်
။2020မတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေ့ရှိခဲ့ရပြီးတဲ့နောက်မှာတော့ အစိုးရကယောဂပြန်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့သလိုပြည်သူအများစုကိုလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းခွင်တွေမှာလည်းအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်ဇူလိုင်လလကုန်ပိုင်းကစတင်ပြီးတော့ယခင်လူစုလူဝေးကိုကန့်သက်ထားတဲ့လူ၅ဦးထပ်ပိုမစုစည်းရင်ထိန်းချုပ်မှုကိုလူ၅ဦးအစားလူ၁၅ဦးထိဖြေလျှော့သတ်မှတ်ခဲ့တာကိုတွေ့ရပါတယ်။ဩဂတ်လ၃ရက်နေ့ကစတင်ပြီးတော့အယောင်ဝယ်ရီပုံမှန်နီးပါးပြန်ဖြစ်လာပြီလို့ရန်ကုန်မြို့ကတဖိဆိုင်လုပ်ငန်းရှိဦးကြည်လွင်ကပြောပါတယ်
။ဒီလိုဖြေလျှော့ပြီးတဲ့အတွက်ကြောင့်လူတွေကအပြင်ကိုပို့ပြီးတော့ထွက်လာနိုင်တယ်။စီးပွားရေးစီဝါရှာတဲ့လူတွေကပို့ပြီးတော့လှုပ်ရှားနိုင်တယ်
။ဩဂတ်လ၃ရက်နေ့ကစတင်ပြီးတော့ရန်ကုန်မြို့မကိုထွက်ခွာခီးသွားခဲ့တဲ့ရန်ကုန်မြို့ကန်ဒေါ်ချီချီတင်ကလည်းခီးသွားလာရမှာကြုံတွေ့ခဲ့ရတဲ့အခြေအနေကိုခုလိုပြောပြပါတယ်
။အားလုံးတကားလုံးမှာနှစ်ခုမျိုးတယောက်ပဲထိုင်ရတယ်။နှစ်ပေါင်းစီးတဲ့လူတိုင်းပဲစီးထားကြတယ်ကားပေါ်ပါတဲ့လူတွေအကုန်လုံးကလေဟင်းကျယ်လေးပါတယ်လူတိုင်းလူတိုင်းကလည်း face mask ပါတယ်။လမ်းမှာစားတောက်ဆိုင်တွေပါရဆင်းတဲ့ခါဆိုလို့ရှိရင်ဆိုင်ဝင်မှာဆိုလို့ရှိရင်လည်းဟန်ကြီးတို့လက်စည်းရည်တို့အကုန်အစင်းနဲ့ထားတယ်။ဒါတောက်ဆိုင်ဝင်တဲ့အခါမှာဆိုလို့ရှိရင်လည်းဆိုင်ဝင်တိုင်းလေးရလည်းဒီ face mask အဲ့ဒါလေးတွေကာထားတာတွေ့ရဲ့
။လူများစုဟာရုံးပိတ်ရက်တွေမှာခီးသွားလေပတ်တာတွေပြုလုပ်လာခဲ့တဲ့အတွက် COVID-19 ရောဂါပိုကူးစက်ခံရမှုကိုဆက်လက်ထိန်းချုပ်နိုင်ပါမလား။အခြားအိမ်နီးချင်းနိုင်ငံတွေမှာရင်ဆိုင်ကြုံတွေ့နေကြရတဲ့ဒုတိယလိုင်းကိုလည်းစိုးရိမ်ပူပန်တဲ့အတွက်အစိုးရချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာတဲ့နယ်လို့လည်းသုံးသပ်နေကြပါတယ်။ဦးချီလင်းကအခုလိုပြောပါတယ်
။ COVID ကာလမှာအိမ်ထဲမှာဒီလိုပဲငြိမ်းငွေ့စွာနေရတဲ့ဘဝကလည်းလွတ်မြောက်သွားတဲ့အတွက်ကြောင့်လူတွေကအပြင်ကိုပို့ပြီးတော့ထွက်လာပါတယ်ထွက်လာပြီးတော့တချို့ပိတ်ထားတဲ့အပိုင်းတွေလည်းရှိနေတဲ့အခါကျတော့တိတ်ပြီးတော့လည်းဟိုဖွင့်ဝင်လင်းလင်းမသွားနိုင်တဲ့သဘောကြီးလည်းရှိပါသေးတဲ့အခြေအနေရဟို second wave ကိုအင်မတန်စိုးရိမ်ကြောင်းကြသွားပဲကျွန်တော်တို့ကသတိကြီးကြီးနဲ့ထားပြီးတော့ရင်ဆိုင်နေရပါတယ်ရင်ဆိုင်နေရတယ်ဆိုပေမဲ့လည်းကျွန်တော်တို့ local မှာတော့တိတ်ပြီးကူးစက်မှုတော့နေပါတဲ့အတွက်ကြောင့်မရှိတော့ဖြစ်တဲ့ကြောင့်တချို့ကလည်းပုံမှန်တိုင်းအတင်ရဲပြီးတော့တွာလာလှုပ်ရှားနေတာတွေ့ရပါတယ်ဒါပေမဲ့ဟိုအိမ်နီးချင်းတိုင်းပြည်တွေနဲ့တချို့တိုင်းပြည်တွေမှာဆိုလို့ရှိရင်ဟိုဖြေလျှော့မှုတွေရဲ့နောက်ပိုင်းမှာခုနလိုကူးစက်မှုတော့မြင့်မားလာတဲ့အတွက်ကြောင့်ကျွန်တော်ဒါအင်မတန်စိုးရိမ်စရာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တိုင်းပြည်ကလည်းဒီထားကိုကြည့်ပြီးတော့ဟိုတိတ်ပြီးတော့အတင်မြဲဖို့လိုပါတယ
်စားတော့ဆိုင်လုပ်ငန်းရှင်ဦးဖြစ်တဲ့ဦးရင်မင်းထွန်းကအခုလိုပြောပါသေးတယ
်နိုင်ငံတော်ကချမှတ်ထားတဲ့စီမံစီကံတွေကိုပြန်ထားပြီးလိုက်နာလို့ဒါတော့ပြောချင်ပါတယ်ဒီလိုရအောင်ဖြစ်မနေမရှောင်လို့မရနေရတော့တော့အမှာပါလေ
လက်ရှိအချိန်လေးမှာတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားတောက်ဆိုင်တွေမှာသပွဲတွေကို6ပေကွာစီစီစဉ်ပေးတာဆိုင်နေဝင်မှာလက်စေးရေးအပူတိုင်းနာတွေပြုလုပ်ထားသလိုလူအများစုအနေနဲ့လည်းကိုမိသားစုအတွက်နှာခေါင်းစည်းညနှဖုံးတက်ဆင်ပြီးတော့ကြိုတင်ကာကွယ်ထားတဲ့နယ်လို့လည်းဒေါ်ချီချီတင်ကသူမရဲ့အမြင်ကိုပြောပါသေးတယ်
ဆိုရင်မရှိပါသေးရဲ့ဒါတွေကလုံအောင်ပျောက်သွားတဲ့အချိန်နဲ့မဟုတ်သေးတဲ့တစ်ချိန်ချိန်မှာကူးစက်မှုဆိုတာရှင်းလင်းနိုင်တာပေါ့
ခုလိုအချိန်နေမှာလူအများစုက COVID-19 ကိုမိလျော့နေသလိုသွားလာလှုပ်ရှားမှုတွေပြုလုပ်နေကြတာမြင်တွေ့ရတဲ့အတွက်မျက်နှာဖုံးနဲ့လက်သန့်ဆေးကိုတော့သွားလျာမှာတက်ဆင်ယူဆောင်သွားတင်ပြီးတော့ကြိုတင်ကာကွယ်ဖို့အတွက်လည်းသတိရှိတဲ့နယ်လို့စားတော့ဆိုင်လုပ်ငန်းရှင်ဦးဖြစ်တဲ့ဦးရင်မင်းထွန်းကအခုလိုပြောပါသေးတယ်
ကျွန်တော်နိုင်ငံကအတိမတ်ပြထားတဲ့ပြည်နယ်နိုင်ငံမျိုးဝါလုံးပြန်ဖြစ်နေရဆိုတော့ဒါကလည်းစိုးရိမ်ရတဲ့နေထားပါတော့။ဒါကြီးဝီးဆိုင်တင်ပါလေပြင်တက်တာနဲ့မတက်တာတို့ဟန်ကျင်တုံးတာတို့အမဖြစ်မနေတက်ကိုလိုရမယ့်အရာတွေပါ
။အစိုးရအနေနဲ့အပြင်ထွက်သွားလာနေကြတဲ့သူတွေကိုမတ်တက်ဖို့လက်ဆေးဖို့လူတဦးနဲ့တူ6ပြည်အကွာကနေပြောဆိုဆက်ဆံဖို့အသိပညာပေးလုပ်ငန်းတွေကိုမြန်မာပြည်အနှံ့ပြားမှာလှုပ်ဆောင်နေစေဖြစ်ပါတယ်။ဒါအပြင်ကျန်းမာရေးဆိုင်ရာသတ်မှတ်ချက်တွေနဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့ကိုလည်းနှိုးဆော်နေစေဖြစ်တာတွေ့ရပါတယ်ရှင်။ကျမမေတ္တချန်ဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာ။
ရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။လျှက်စင်မလုံလောက်တဲ့မြန်မာနိုင်ငံမှာဓာတ်အားဖြည့်ဆည်းနိုင်ဖို့အတွက်တရုတ်ဂျပန်လုပ်ငန်းတွေဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့ LNG သဘာဝဓာတ်ငွေ့ရေသုံးလျှက်စင်ဓာတ်အားထုတ်လုပ်ရေးနောက်ဆိုလာဆွမ်းအင်နဲ့ဓာတ်အားဖြည့်ဆည်းဖို့လည်းဆောင်ရွက်နေပါတယ်။ ပုဂ္ဂလိကလုပ်ငန်းတွေနဲ့လျှက်စစ်ကန္တာဘူပေါင်းဆောင်ရွက်မှုတွေပါဈေးနှုန်းသတ်မှတ်နိုင်ရေးကအဓိကအချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးသောပြည်ရင်းပြည်ပဖက်ဆက်ဆိုလာလျှက်စစ်စီမံကိန်းစတင်ခဲ့တဲ့မကွေးတိုင်းကတဘာဝပတ်ဝန်းကျင်တယံစာတနဲ့စွန့်အင်ဝင်ကြီးဦးမြင့်စောကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဖာကျုံချုပ်ခဲ့တာကအဲ2016မတ်လ20ရက်နေ့မှာဟို PPA ဆိုတာ Power Power System Agreement ဒီ Unit Cost ဒီနုံတက်မှတ်တဲ့အဟိုဖာကျုံချုပ်ခဲ့ရတာပေါ့လေဆက်ပြီးတော့ကျွန်တော်ကအရင်ဆုံးရရဲ့လုပ်ငန်းတွေကိုကျွန်တော်ပယ်ရီပြန်ယူသွားပေါ့လေဒီလျှက်စစ်ထုတ်ဖို့အတွက်ကိုဒီမြောင်စုဆိုရဖွဲ့ရတယ်ပြောမှာရေလွတ်မြေရိုင်းလုပ်ပိုင်ခွင့် 800 အေကပေးရတယ်ဒါမှမလောက်သေးပါဘူးဆိုတော့မှာတတော်မြေဧကက180 180 180လာအဲ့ဒါဧကတတော်မြေတဲ့ကအဲညှားတယ်အဲငှားလာတော့ဒီကောက်ကိုတသိန်းနဲ့နှစ်ကိုဒီကောက်တသိန်းနဲ့ငှားပါတယ်နော်အဲ့ဒါအရင်ဆိုရလုတ်ခဲ့တာကိုကျွန်တော်တို့ကယ်ရီယူတဲ့အတွက်ကျွန်တော်တို့ကဈေးနှုန်းမှာတော့များပါတယ်ခင်ဗျ
ဆရာဒီလိုဆရာတို့ဒီအခုမကွေးရဆက်ဆက်ချင်းတော့ဒီဆိုလာပါဝါကဟိုကျမတိထားတာကဒီ40မီဂါဝတ်စမယ်ပေါ့နော်နောက်ပိုင်းမှာအပြည့်အဝလဲပတ်လို့ရှိရင်100ကျော်ထိသွားမယ်လို့ပြောပါတယ်အခုအချိန်နေဘယ်လိုရှိပါလဲဆရာ
ဟုတ်ကဲ့40မီဂါဝတ်ထွက်ရှိမှုကပထမသူတို့150မီဂါဝတ်ထိထုတ်မယ်လို့ဟိုသူတို့စာချုပ်ချုပ်ခဲ့တာဘူးလေနော်စာချုပ်ချုပ်ခဲ့တော့ဟိုအခုတော့အခုပထမ step အနေနဲ့ကတော့40မဂါဝတ်ထုတ်နေပြီပေါ့နော်အခုလည်းထုတ်နေပါပြီအရှင်နယ်ဂရစ်ကိုလည်းသူထည့်နေပါတယ်ဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုပေါက်ဈေးကနိုင်ငံတကာပေါက်ဈေးကဟိုဆိုလာဆိုရင်အဲ90%နဲ့90%ကြားမှာပဲရှိတယ်နော်ဒါပေမဲ့ PPA 900 drop by 75% နော်ဆက်စာချုပ်ချုပ်ရဲ့ဆိုတော့ဟိုဈေးနှုန်းများပါတယ်အဲဒီလိုများတာကိုကျွန်တော်တို့အစိုးရလက်ထက်မှာဘလို့ပြန်လဲသုံးသပ်လို့လဲဆိုတော့ဒီတော့ဝင်ကြီးကလည်းတော့သုံးသပ်ချက်အရဟောပေါ့ဗျာဒီအရင် PPA ကိုတော့ကျွန်တော်တို့မပြင်းတော့ဘူးဒီတိုင်းမှာဝယ်မယ်ဘာလို့ဆိုနိုင်ငံတကာမှာကျွန်တော်တို့ဟိုကအရင်အစိုးရလုပ်ထားတာကိုကျွန်တော်တို့နောက်အစိုးရကဖြစ်တယ်ဆိုတဲ့အဲဖြစ်တယ်ဆိုတဲ့အစင်လာမဖြစ်အောင်ဒါပေမဲ့နောက်ထုတ်မဲ့ဖြစ်စစ်ကိုတော့ကျွန်တော်တို့ကဈေးနှုန်းတစ်ခုစီတက်မှတ်ပြီးတော့မှဝယ်မယ်ဆိုတဲ့အဲဒီ agreement လေးတော့လုပ်ထားပါတယ်။အများလေလို့ဘာကြောင့်ပြောရတယ်လဲဆိုတော့နော် commission ကဒီ unit ကို35ချမ်းသာနေအဆင့်ဆင့်တက်သွားတာနော်အများဆုံး public မှာအများဆုံး unit 300မှာဒီ unit ကို125ချမ်းနဲ့ပဲပေးရပါတယ်။125ချမ်းနဲ့ဖြန့်နေတယ်။ဈေးနှုန်းကကျွန်တော်တို့ကဒီ unit ကို125ချမ်းနဲ့ဖြန့်နေသူကတော့ 12.75% ဆိုတော့ဟိုဒီ unit ကိုအဲဒေါ်လာကို1500နဲ့တွက်ရင်တော့အဲဒီ unit ကို190လောက်ကျနေတယ်။ဒါတော့အဲ့ဒီအတွက်ရားပါတယ်လို့ပြောတာပါ။
အဲ့တော့ဒီမီဂါဝတ်တိုးထုတ်လာရင်ဟောခုနဝင်းကြီးပြောသလိုပဲဈေးနှုန်းကလျော့မှာလား
။အဲလျော့မှာပေါ့ကျွန်တော်တို့ကလျော့မှာပေါ့နော်။ဒါအဲ့ဒီတစ်ခုရမကပါဘူး။ကျွန်တော်တို့မကွေးတိုင်းမှာအခုဆိုရင်နေရာ6နေရာပေါ့ဗျာ။6နေရာဆိုတာကစလင်းတညောင်ခွဲရုံမှာနားမှာတနေရာနော်တောင်ရင်းကြီးခွဲယုံမှာတနေရာအဲဒါ6ခွဲယုံမှာတနေရာအဲဒါပေါ့နယ်က6ငုံခွဲယုံမှာတနေရာအဲဒါပခုတ်ကုံမြို့နယ်ကဟိုကျွန်းကျောင်းနားမှာတနေရာဒါပြီးတော့ပခုတ်ကုံဟိုကပဲဗောရီကုံခွဲယုံမှာတနေရာဆိုလာဟိုနိုင်ငံကတင်တာခေါ်ထားပါပြီ40မဂါဝတ်ပထုံးမယ်နော်အဲ့ဒီမှာကျတော့နီးပညာလည်းပြိုင်မယ်ဈေးနှုန်းလည်းပြိုင်မယ်နော်သူတို့ရဲ့အတွေ့အကြုံလည်းပြိုင်ရမှာပေါ့တင်တာတင်ရပါတယ်တော်များများတင်တယ်နော်အဲ့ဒီအရာကျွန်တော်ဈေးနှုန်းဟာကျွန်တော်ရော့သွားနိုင်ပါတယ်နော်အဲတချို့ဆိုရင်ဟိုအရင်ကတော့နိုင်ကျွန်တော်တို့ပြည်တော်စုဒုဝင်ကြီးက90ရဲ့အောက်ကိုဆိုရင်ဝယ်ဖို့အစီဟိုသဘောထားပေးထားတာတချို့ဆိုရင် 6% တချို့ဆိုရင် 4.5% နော်တချို့ဆိုရင် 7% အဲ့လောက်အထိတောင်ကျွန်တော်တို့ဆိုရအတိုင်းတိုင်းဆိုတာကို presentation လာပြတာတွေသူရဲ့သူတို့လုံနိုင်စွမ်းကိုလာပြီးတော့ရှင်းပြတာတွေရှိခဲ့ပါတယ
်ဘယ်ကုမ္ပဏီတွေအရောက်များပါသလဲရှင်ပြည်တွင်းလုပ်ငန်းရှင်တွေများပါသလားဝန်ကြီ
းပြည်တွင်းလုပ်ငန်းရှင်တွေများပါတယ်ဒါပေမဲ့ပြည်တွင်းလုပ်ငန်းရှင်တွေကလည်းကျွန်တော်တို့ပြည်တွင်းလုပ်ငန်းရှင်တွေကအများသောအားဖြင့်တော့ပြည်တွင်းလုပ်ငန်းရှင်တွေကဒီလုပ်ငန်းကိုမကျွမ်းကျင်ကြပါဘူး เนาะจนเนี่ยก็เราเจอตัวโหนักงานนะครับปัตตานีเนี่ยตัวช่วยพี่เราลงมาหมดเลยอธิการชอบจ้าတော့ไทยคอมพานีนี่ရှိတယ်ကိုရီးယားကုမ္ပဏီရှိတယ်ပြီးတော့ဘာလဲအတူကုမ္ပဏီရှိတယ်ဟောင်ကောင်ကုမ္ပဏီရှိတယ်နောက်အိန္ဒိယကုမ္ပဏီကလည်းတချို့လာပြီးတော့မှသူတို့တော့ကြီးကြီးကြီးလုပ်ဝင်ဆိုပြီးတော့မှလာပြီးတော့စူးစမ်းနေတာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အနောက်နိုင်ငံတွေကရောဒီဆိုလာစွန့်အင်ကိစ္စမှာစိတ်ဝင်စားတာမျိုးရှိပါလားဝန်ကြီးတို့ဘက်မှာ
အဲရှိပါတယ်ခင်ဗျာအနောက်နိုင်ငံတွေလည်း EU နိုင်ငံတွေကသူတို့ပါတနာရီနဲ့လာရောက်ပါလေပါတနာဗမာပြည်ပါတနာရီနဲ့သူတို့ရောက်တာရှိပါလေဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟို profile ကိုရတော့ဒီတော်စုကစစ်တာဖြစ်နေအတွက်သူတို့ဘယ်ကုမ္ပဏီနဲ့ဘယ်လိုပါတနာရီထားလဲဆိုတော့ကျွန်တော်တို့ကတိတိကျကျပြောဖို့ခက်တာပေါ့လေ
ဟုတ်ကဲ့ရှင်ဆိုတော့ဝင်းကြီးရှင်အခုဒီတင်တာအသစ်တွေအောင်မြင်ပြီးနောက်မှာဒီလျှက်စစ်တယူနစ်ဈေးနှုန်းကိုဘယ်လောက်လောက်ထိများလျှော့ချသွားနိုင်မလဲရှင
်အဲ့ဒါကကျွန်တော်တို့ဒီလိုရလျှက်စစ်တယူနစ်ကိုဈေးနှုန်းတွေကိုသတ်မှတ်တာကတော့ပြည်တော်စုကသတ်မှတ်တာဒီပေါင်းလို့ခင်ဗျာတင်တဲ့ဈေးနှုန်းဝင်ဌာနအားရဲ့အပုဘဲကိုယူပြီးတော့ပြည်တော်စုအစိုးရအဖွဲ့မှာဟိုအဝါပေါ့ဗျာသတ်မှတ်ပြီးတော့ပြည်တော်စုအစိုးရအဖွဲ့မှာအော်ဒီပြည့်ရဲ့ယူတာပေါ့လေအဲ့လိုသတ်မှတ်တာဖြစ်ပါတယ်နော်တော့ကျွန်တော်တိုင်းနေသားကြီးအနေနဲ့ကတော့ဟိုဒီလုံဝံဝံမရှိပါဘူးခင်ဗျာပေးမနာပါဘူ
း VOA မြန်မာပိုင်းရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေရှင်ကျွန်မဆွေမြမပါByteDance ဆိုတဲ့မိခင်ကုမ္ပဏီပိုင်တဲ့ TikTok လူမှုကွန်ရက်ကို American က Microsoft ကုမ္ပဏီကြီးကဝယ်ယူဖို့ညှိနှိုင်းစတင်နေပါတယ်။ Microsoft မှမဟုတ်ဘဲဘယ် American ကုမ္ပဏီပဲဖြစ်ဖြစ် TikTok ကုမ္ပဏီနဲ့အရောင်းဝယ် September 15ရက်နေ့မှာမှမဖြစ်ရင် American ပြည်တော်စုထဲမှာ TikTok ကိုပိတ်မယ်လို့သမ္မတ Donald Trump ကပြောထားပါတယ်။ ByteDance မိခင်ကုမ္ပဏီကတရုတ်နိုင်ငံကဖြစ်နေတာကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုပြီး American အစိုးရကဒီဇိုင်းမမတ်ပြောနေတာပါ။ TikTok ကတော့သူတို့ဌာနချုပ်ကိုအမေရိကန်မှာအခြေစိုက်ထားတယ်လို့အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကိုဆေးချရအောင်လို့အတိအချလုပ်ထားပါတယ်လို့ပြောပါတယ်။အခုအချိန်အထိ TikTok သုံးစွဲမှုတားမြစ်ထားတဲ့နိုင်ငံကအိန္ဒိယနိုင်ငံတစ်ခုပဲရှိပါသေးတယ်။ဒါပေမဲ့ TikTok သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေလုံခြုံမှုရှိရလားဆိုတာစုံစမ်းမှုတွေကို Australia, EU, ဥရောပသမဂ္ဂအဖြစ်တချို့နိုင်ငံတွေကလည်းလုပ်နေကြပါတယ်။အမေရိကန်မှာအခြေစိုက်တဲ့ TikTok ကိုသမ္မတ Trump ကပိတ်လိုက်ရင်ရုံးချုပ်ကိုဗြိတိန်နိုင်ငံရွှေ့မယ်ဆိုတဲ့သတင်းတွေထွက်လာတော့ဒါကိုဗြိတိန်လွှတ်တော်အမတ်တချို့ကကန့်ကွက်ပါတယ်။အခုလိုမျိုးလုံခြုံရေးဆိုင်ရာမေးခွန်းထုတ်စရာတွေရှိနေပေမဲ့ TikTok app ကိုကမ္ဘာတစ်ဝှမ်းဒေါင်းလုဒ်လုပ်ကြတဲ့အချိန်ရေကသန်း 2,000 ကျော်ရှိပါတယ်။ကိုယ့်ရဲ့ mobile phone နဲ့ရိုက်ထားတဲ့ video တွေကို15စက္ကန့်စာဖြည်းဖြည်းမျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ဟာဆယ်ကျော်သက်တွေကနေကမ္ဘာကျော်လူသိများတဲ့အကျော်မော်တွေအထိတုံးကြတဲ့လူမှုကွန်ရက်တစ်ခုဖြစ်ပါတယ်။ကိုယ်လက်ကင်ဖုန်းထဲမှာတွင်ထားတဲ့ TikTok app ထဲမှာကိုဗီဒီယိုရိုက်နိုင်တီးဖြတ်နိုင်ဗီဒီယိုတွေကိုအမြင်ရသပြောင်းစေတဲ့ effect မျိုးစုံထည့်နိုင်ကြက်ရနောက်ခံဂီတမျိုးစုံထည့်နိုင်ပါတယ်။ဒါရင်မကကဘာကျော်အဆိုတော်တွေနဲ့တွဲပြီး online ပေါ်မှာအတူတွဲသချင်းဆိုလို့လည်းရပါသေးတယ်။ဒါကြောင့် Jennifer Lopez လို့နာမည်ကြီးအဆိုတော်တွေကစလို့ Kardashian ညီအစ်မတွေလို့ reality ရုပ်သံ series ကြောင့်လူသိများသူတွေအလဲဘသူမှမသိကြတဲ့အများတရာတွေအစုံ TikTok ကိုတုံးနေကြတာပါ။မြန်မာနိုင်ငံမှာလည်းနာမည်ကြီးအမှုပညာရှင်တွေအပါအဝင် TikTok သုံးကြသူတော်တော်များများရှိပါတယ်။သူများတွေဖန်တီးထားတာကိုအားကြပြီးကိုယ်တိုင်ဖန်တီးခြင်းစိတ်ဖြစ်လာအောင်နဲ့လူတွေကိုပျော်ရွှင်ကြစေဖို့ TikTok ကိုဖန်တီးထားတာဖြစ်တယ်လို့ TikTok ကုမ္ပဏီကပြောထားပါတယ်။ဒါတော့တကယ်ပဲကိုယ်ပိုင်ဖန်တီးခြင်းစိတ်ဖြစ်အောင် TikTok ကတွန်းအားပေးပါသလား။ Northern ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့ Northern ရဲ့အမြင်ကိုနားထောင်ကြည့်ရအောင်ပါ။
ဒါဆိုရင်ဆိုရင် TikTok ကိုတုံးတဲ့အခါမှာဆိုရင်ဟိုတက်ပုံရိုက်တဲ့ပညာတို့ video editing လုပ်တဲ့ဟိုပညာတို့ကို15စက္ကန့်စက္ကန့်30တမနစ်ကြာမှသင်လို့ရတာလေ။ဘာလို့လဲဆိုတော့သူတို့ကဟိုအရင်တော့အဲ့လိုမျိုး video stream နဲ့မသင်တော့ဘဲနဲ့ဒီ tutorial လေးတစ်ခုကိုပေါ့နော်သူတို့15စက္ကန့်စက္ကန့်30နဲ့တမနစ်ကြာမှသူတို့ကဟိုပြတယ်အဲ့ကြားထဲမှာသူတို့ဗီဒီယိုတိတ်ဟို iPhone နဲ့ဘယ်လိုရိုက်လဲဥပမာပေါ့နော်ပြီးတော့ Samsung နဲ့ဘယ်လိုရိုက်လဲဆိုတော့သူကအချိန်တိုတိနှစ်နေပြင်ပြသွားတယ်အဲ့ဒါအပြင်ဟို dance ပေါ့နော်အကအရင်နဲ့ပတ်သက်ပြီးတော့လဲသူတို့ကဒီ15စက္ကန့်စက္ကန့်30အဲ့အတွင်းမှာသူတို့ကဟိုဘယ်လိုကားရမလဲဆိုတော့ပြင်ပြသွားရဲ့အတွက်ကြောင့်မို့လူတွေကလူတွေကူကူနဲ့ live လုပ်လာနိုင်တယ်ပေါ့နော်တစ်ချက်ထဲမှာပဲ ဒီ influencer တွေလုပ်တဲ့ tutorial တွေကိုတခြားဒီတာမန်လူတွေကောပေါ့နော်ဟို celebrity မဟုတ်တဲ့ influencer မဟုတ်တဲ့လူရောလိုက်လှုပ်လာနိုင်ရဲ့အတွက်ကြောင့်မို့ဒီ TikTok ကပေါ့နော်ဟိုအပန်းဖြေုံတွေမကဘူးကိုကိုတိုင်းဖန်တီးလို့ရလာတဲ့application ပေါ့နော် software phone app လေးတခုဖြစ်လာတယ်လို့သိချင်ဖြစ်ပါတယ်
ခုနကဟိုတစင်ပြောသလိုပဲပေါ့နော်တော်တော်များများက TikTok ကိုဟိုဆာ YouTube နဲ့နှိုင်းယှဉ်ပြီးပြောကြတယ်ဘာလို့ဆိုတော့ YouTube ကလည်းအခုလိုမျိုးပဲ video တွေတင်နိုင်တယ်ဒါပေမဲ့ YouTube ကတော့15 second ထက်ကိုရှည်တဲ့ video တွေတင်လို့ရတာပေါ့လေဆိုတော့သူတို့ပြောတာတော့ဒီလိုမျိုးကိုဖန်တီးတဲ့ video တခုကို YouTube ပေါ်မှာတင်လို့ရှင်ရတဲ့တုံ့ပြန်မှုပေါ့နော် like တို့အဲ့လိုမျိုးတုံ့ပြန်မှုနဲ့ဒီ TikTok ပေါ်မှာ15 second စာပဲတင်လို့ရတဲ့ဒီတုံ့ပြန်မှုကအများကြီးတိတိတတ်တာကွာတယ် TikTok ပေါ်မှာကအများကြီးကိုပို့ပြီးတော့ရတယ်လို့သူတို့ကပြောတယ်အဲ့ဒါကြောင့်လဲ TikTok ကိုပို့ပြီးတုံးပြစ်တာဆိုပြီးတော်တော်များများပြောရပေါ့လေဆိုတော့အဲ့တော့တစင်းအနေနဲ့ရောကိုဖန်တီးတာတွေရောအဲ့လိုမျိုး TikTok ပေါ်မှာဟို like လုပ်တဲ့လူတို့ follower တွေကပို့များများရတယ်လို့ပြောလို့ရလားရှင
်တစင်းကတော့ဒီ TikTok မှာပို့ပြီးတော့ audience တွေပို့ရလွယ်တယ်လို့ပြောချင်ပါတယ် YouTube မှာပေါ့နော်ဟို तू က10မိနစ်ကနေဟိုမိနစ်ပေါင်းများဆိုတာကြည့်လို့ရပြီမဲ့ဒီเออ TikTok ကပေါ့เนาะအယုံအများကြီးအကြာကြီးရှုဆိုင်ဆရာမလို့ပဲねဒီ second ပိုင်းအတွင်းကို content ကိုဖန်တီးရတဲ့သူတွေကတစ်တစ်လေးလေးနဲ့ပေါ်ပြရတဲ့အတွက်ကြောင့်မို့ဟိုအယုံဆိုင်ဆရာလည်းမလို့တဲ့အတွက်ကြောင့်မို့လူတွေကပို့ပြီးတော့ဒီ platform ပေါ့เนาะပို့ရောက်လာတယ်အဲအဲ့လားပြင်ပေါ့เนาะဒီ TikTok မှာလည်းဒီ YouTube global business ပေါ့เนาะအဲ influencer တွေကိုဒီအခကြေးငွေပေးရပေါ့เนาะအစီအစဉ်ရှိတယ်စီးပွားရေးရည်ရွယ်အချိန်အရာပေါ့เนาะအကောလုံးက TikTok ပေါ်ကိုလည်းရောက်လာတယ်တချို့ကလေးကြတော့လေလူတွေအာယုံစိုက်တာပေါ့နော်များတဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့အမှုပညာလမ်းကြောင်းကိုစာဖောက်ချင်တဲ့အခါမှာဆိုရင်ဒီငွေကုန်ကြေးစာတက်တာပြီးတော့လူပညာရဲ့ဒီ TikTok ကိုရွေးချယ်လာတာပေါ့နော်အမပြောသလိုပဲပေါ့လူတွေကဒီ TikTok ကိုရွေးချယ်လာတဲ့အကြောင်းရင်းမှာမှဒီပရိသတ်တွေလွယ်လွယ်ကူကူရရှိတယ်ဆိုတဲ့အကြောင်းရင်းကြောင့်အသုံးပြုကြတာများတယ်လို့တစဉ်ထင်ပါတယ်
နော်တစင်အနေနဲ့ပေါ့နော်။ဘာကြောင့် TikTok ကိုတုံးတယ်လဲဆိုရင်ရောဘယ်လိုမျိုးဖြေချင်ပါလဲရှင်
။ဟုတ်ကဲ့တစင်ကဒီ TikTok ကိုစစချင်းကပေါ့နော်။တစင်တပုတ်လာတော့ဒါကိုပါဇက်လေးလိုက်လုပ်ယူလောက်ပဲအသုံးပြုတဲ့ application တစ်ခုလို့တစင်ကထင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ TikTok ကအဲ့ဒါချက်ကိုပူတယ်။အဓိကအပြင်တစင်တို့တင်ယူချင်တဲ့အကြောင်းအရာကို second ပိုင်းအတွင်းမှာအလင်းအမြန်နဲ့ငွေကုန်ကြေးချတတ်တာဆိုတာနဲ့အဲတင်ယူနိုင်တဲ့အတွက်ကြောင့်မို့တစင်ကဒီ TikTok ကိုအသုံးပြုရချင်းဖြစ်တယ်ပြီးတော့ဒီ TikTok application ကိုသုံးတဲ့အခါမှာဆိုရင်လည်းဒီ internet data ကတိတ်ပြီးတော့မကုန်ဘူးအရန်ကိုဟို YouTube ကြည့်တာအထက်ပေါ်တော့လိုအပ်တဲ့ဟို data ပမာဏအရန်နေတဲ့အတွက်ကြောင့်မို့ line မကောင်းတဲ့နေရာမှာ line မကောင်းတဲ့အချိန်မှာလည်းကြည့်လို့ရတဲ့အတွက်ကြောင့်မို့ကိုပညာရဲ့တစ်ခုခုတင်ကြဖို့အတွက်ပေါ့နော်အကောင်းဆုံး platform တစ်ခုလို့ထင်တဲ့အတွက်ကြောင့်မို့တစင်သုံးတာဖြစ်ပါတယ်
ဒီ TikTok ကိုတုံးလို့ကိုယ့်ရဲ့ဒီကိုယ့်ရဲ့အချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့ရောစိတ်မပူဘူးလားရှင့
်ဆိုတော့တစင်ကဒီ TikTok ကို Facebook ကနေတစင်ဖွင့်ထားတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ Facebook မှာတစင်ဟိုဝေမျှလို့တဲ့သတင်းအချက်လက်တွေဒါပေါ့နော်တစင်ထည့်ထားတဲ့အတွက်ကြောင့်မို့ဒီ TikTok မှာမတော်တဆပေါက်ကြားပါခဲ့သည့်ရှိတော့တစင်အတွက် sensitive မဖြစ်ဘူးလို့တစင်ကထင်ပါတယ
်နော်တစင်ရဲ့ vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့နော်တစင်ဖြစ်ပါတယ်TikTok app ထဲကိုဝင်ကြည့်လိုက်ပြီဆိုရင်တကယ်အမှုပညာရှင်တွေကျွမ်းကျင်သူတွေဖန်တီးထားတဲ့ဗီဒီယိုတွေကနေအရင်မြတ်ဖန်ပြားလို့ပြောလို့ရနိုင်တဲ့ဗီဒီယိုမျိုးတွေကိုတနေ့ကုန်ထိုင်ကြည့်တာတော့မကုန်နိုင်ပါဘူးဘယ်လိုပဲဖြစ်ဖြစ် TikTok ဟာကိုယ့်ရဲ့ဖန်တီးမှုတွေကို online ပေါ်မှာဆင်တင်ပြနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့တော်တော်များများကလက်ခံထားကြပါတယ်ရှင်ကျွန်မဆင်မြတ်ပါပါမင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သိရမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပー
ဲ့ပြန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးဆူဆူရွရွဖြစ်ပွားနေလို့အလို့အများစုရန်နာကျောင်းတွေလည်းမတည့်ရပဲနဲ့အိမ်မှာပိတ်နေနေတဲ့ကာလမှာ Pop ဆိုတော့ Taylor Swift ကတော့ဒေးဒပြားစစ်တစ်ချက်ထုတ်လုပ်လိုက်တာပါသူရဲ့ဒေးဒပြားကိုဇူလိုင်လ24ရက်နေ့ကထုတ်လိုက်တော့ပထမဦးဆုံးသတင်းတက်မှာကိုဒီကမ္ဘာလုံးအတိုင်းတာနဲ့ဒပြားအရေးတွေနှစ်တန်းကျော်ရောင်းချခဲ့ရတာမလို့2020ခုနှစ်ထဲထွက်ပြေးသမျှဒေးဒပြားတွေကသူရဲ့ဒေးဒပြားကအယောင်အယဆုံးနံပါတ်1နေရာမှာရခဲ့ပါတယ်Folklore ရိုးရာဒေးလို့ခက်ဆန်းဆန်းနာမည်ပေးထားတဲ့ဒီဒေးတပြားဟာသူ့ရဲ့ရှစ်ချက်မြောက်ဒေးတပြားဖြစ်ပြီးတော့ဒီဒေးအယ်ဘမ်မထွက်ခင်15နာရီလောက်ကမှကျင်ညာလို့အားလုံးအတွက်မထွက်နှက်ထားတဲ့ surprise လေးတစ်ခုဖြစ်သွားခဲ့ပါတယ်။ဒီဒေးတပြားထွက်တဲ့ပထမဦးဆုံးသတင်းပတ်မှာ iTunes နဲ့ Spotify တို့လိုမျိုး online ကိစ္စ website တွေကနေပြီးတော့သူ့ရဲ့သချင်းအယ်ဘမ်ကိုနားထောင်သူတန်900ကျော်ရှိခဲ့တာပါ။ဒေးလက်ရှိပြဒေးတပြားကိုထုတ်လုပ်ဖြန့်ချည်ရဲ့ Republic Records ဒေးတန်တွေကတော့သူ့ရဲ့ဒေးတပြားဟာထပ်ပြီးခြင်း24နာရီအတွင်းမှာကို 1.3 တန်းကျော်ရောင်းချခဲ့ရတယ်လို့ကြေညာထားပါတယ်။ဒေးသချင်းတွေက online ကနေပြီးတော့လာဆင်ကြေးပေးပြီးတော့ကြိုက်တလောက်နားထောင်လို့ရတဲ့ streaming platform တစ်ခုဖြစ်တဲ့ Spotify မှာဆိုရင်ဒီ Day Album ပထမအဦးဆုံးထွက်တဲ့နေ့မှာနားထောင်မှုပေါင်း80ကျော်ရှိခဲ့လို့အမျိုးသမီးဆိုတော့ဒီရောက်ထုတ်တဲ့ Day တပြားကိုပထမအဦးဆုံးနေ့မှာ online ကနားဆင်မှုပေါင်းအများဆုံးဆိုပြီးတော့ဆန့်ကျင်တင်သွားခဲ့ပါတယ်။ဒါကြောင့်မလို့သူထွက်ပြီးသား Day တပြားရှစ်ချက်မှာစုစုပေါင်းတပြားပေါင်း9ချက်က Billboard ရဲ့အကောင်းဆုံး Day တပြား200ရှင်းမှာနံပါတ်1နဲ့သူကအအောင်မြင်ဆုံးအဆိုတော်တရားဖြစ်နေခိုင်ခိုင်မာမာဆက်ပြီးတော့ရည်တည်နေပါလိမ့်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးကြောင့်ရုံတင်ဖို့ရဲတဖြည်းဖြည်းရွှေ့လာရတဲ့မူလန်ရုပ်ရှင်ဇာတ်ကားကိုအခုတော့ရုံမတင်တော့ဘဲနဲ့ online streaming website ကနေလည်းပြရမယ်လို့ဒီရုပ်ရှင်ရိုက်ကူးထုတ်လုပ်တဲ့ Walt Disney Company ကပြောပါရည်။ဒီရုပ်ရှင်ကို Walt Disney ပိုင်း Disney Plus online ရုပ်ရှင် website မှာစက်တင်ဘာ4ရက်နေ့မှာစပြီးတော့ပြန်မှာပါ။ဒီ Disney Plus online ရုပ်သံလိုင်းကလာဆင်ကြီးပေးထားရတဲ့ line ဖြစ်ပေမဲ့ဒီရုပ်ရှင်ကိုအလကားတော့ကြည့်လို့ရမှာမဟုတ်ပါဘူး။ဒီရုပ်ရှင်ကြည့်ချင်တယ်ဆိုရင်တော့ဒေါ်လာ 29.99 စင်ပေးပြီးတော့ဝယ်ကြည့်ရမှာဖြစ်ပါတယ်။ဒါဆင်ကြီးလို့ Disney Plus online ရုပ်သံလိုင်းမရှိတဲ့နိုင်ငံတွေမှာတော့ဒီရုပ်ရှင်ကားကိုရုံတင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အခု Disney လိုမျိုး online ကနေပြီးတော့ရုပ်ရှင်ကားကြီးပြဖို့လုပ်တာအဆင်မဟုတ်သလိုဖြစ်နေပါပြီ။Trolls World ရုပ်ရှင်ကားကိုအပီလာတော့အွန်လိုင်းကနေပြီးတော့ပဲစတင်ဖြန့်ချိပြတာဖြစ်ပါလေ Took my crew to Japan party like Kakashi yes took my besties to LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find it ဒီတက်တဲ့ရောင်းတွင်းတော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ဩဂုတ်လ10ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မုံကတလည်ပြောပါအောင်မယ်။ဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးသူမီဒီယာလုပ်ငန်းရှင်တထေးကြီးဂျင်မီလိုက်ကိုလုံခြုံရေးဥပဒေသင့်နဲ့ဒီကနေ့ဖမ်းဆီးလိုက်ပါတယ်။နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းကြံစည်တယ်လို့ဆိုပြီးအသက်82နှစ်အရွယ်ဂျင်မီလိုက်ကိုဖမ်းဆီးသွားတဲ့အကြောင်းသူ့မီဒီယာလုပ်ငန်းကြီးရဲ့တာဝန်ရှိသူတယောက်က Twitter ပေါ်မှာရေးသားခဲ့ပါတယ်။သူပိုင်ဆိုင်တဲ့ Next Digital Media Company ရုံးချုပ်ကိုလည်းရဲတွေကဝင်ရောက်ရှာဖွေစီးနင်းခဲ့ပါတယ်။အသက်39နှစ်ကနေ82နှစ်ကြားအမျိုးသား9ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပေမဲ့ဘယ်သူတွေလဲဆိုတာကိုတော့ပြောကြားချက်မရှိပါဘူး။ American ပြည်ထောင်စုရဲ့အစ်စ်အမြင့်ဆုံးအစိုးရတာဝန်ရှိသူတယောက်အနေနဲ့ထိုင်ဝမ်ကျွန်းကိုသွားတဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Asa နဲ့ထိုင်ဝမ်သမ္မတဆာယင်ဝမ်တို့ဒီကနေ့ထိုင်ပင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။ထိုင်ဝမ်ကျွမ်းပေါ်အခိုင်အမာထောက်ခံတယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုဝန်ကြီးအေဇာကပါခဲ့တဲ့အပြင်ထိုင်ဝမ်ကျွမ်းမှာ COVID-19 ကပ်ရောဂါကိုအအောင်မြင်မြင်တုံ့ပြန်နိုင်ခဲ့တာကိုချီးကျူးပြောကြားခဲ့ပါတယ်။သူထိုင်ဝမ်ကိုလာရတဲ့အဓိကအကြောင်းကကျန်းမာရေးဆိုင်ရာပိုးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးသွားဖို့ဖြစ်တယ်လို့ထိုင်ဝမ်သမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
အိန္ဒိယမှာတော့ COVID-19 ကရောဂါကြီးစတင်ဖြစ်ပွားတဲ့ကဆိုရင်ရောဂါကြောင့်သေဆုံးသူတွေအတွင်းမှာ1000ကျော်နဲ့အများဆုံးဆန်းကျင်တင်ခဲ့ပါတယ်။အိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့တင်းနှလာနေညပိုင်းအထိသေဆုံးသူ COVID-19 အတည်ပြုလူနာ1900ယောက်နဲ့စုစုပေါင်းသေဆုံးသူ4000ကျော်ပါတယ်။အတည်ပြုလူနာကလည်း6ရက်ဆက်တိုက်အများဆုံးအဖြစ်နဲ့ဒီကနေ့6200ကျော်ပါတယ်။အခုတင်းနှလာနေညအတွက်ရေဒီယိုအတန်လှမ်းမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြတ်မောင်ပါ
This program has come to you from the Voice of America, Washington.